to the Voice of America in Burmese.
Minglaba khmyo. View American Tai ya 2010 pye ne Mala 14 ye Sinari Manakhe season 2 go American Bureau of Washington DC myo ro ga ne flight to meter 32.40 tu ka ne phai yu na sin nai dalo. View website burmese.viewnews.com ne Facebook Samina View Burmese News ka ba dai ya thon le pe ni ba bi. ဒီနေ့မနက်ခင်းအစီအစဉ်မှုအဖြစ်ကျွန်တော်ရမထွန်းကတာဝန်ယူတင်ဆက်ပေးသွားပါမယ်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇော်မလိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ကိုရိုနာဗိုင်းရပ်စ်ကြောင့်တမလထွန်းကအမေရိကန်မှာအရေးပေါ်အခြေအနေကြီးညာလိုက်ပါတယ်။ဥရောပတိုက်ဟာကိုရိုနာဗိုင်းရပ်စ်အဓိကဖြစ်တဲ့နေရာဖြစ်လာနေပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့အမေရိကန်နဲ့တရုတ်ကြားအပြန်အလှန်ပြစ်တင်ပြောဆိုနေကြပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကောင်လီဦးနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဒီသတင်းတွေအပြည့်တင်ဆက်မဲ့သတင်းလားတပုတ်မှာမြန်မာနိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကာကွယ်တားဆီးရေးအစီအစဉ်တွေနဲ့ပတ်သက်ပြီးကျန်းမာရေးပညာရှင်တွေကဘယ်လိုမြင်ပါသလဲ
။အစိုးရကိုနည်းမြင်တာမူလို့ခေါ်တဲ့တယောက်တဲ့ဟလာဖြည့်ရှင်းချက်တွေကြီးငယ်ချက်တွေလှုပ်ဆောင်နေတာအတော်ကိုနည်းနေသေးတယ်လို့ကျွန်တော်မြင်တယ်။နောက်တစ်ခါပြည်သူလူထုကြားမှာ
အပြည့်အစုံကိုမကြခင်နားဆင်ရပါမယ်။ဒါအပြင်မြန်မာအိန္ဒိချင်းအိန္ဒိယနိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ကာကွယ်တားဆီးရေးဆောင်ရွက်ချက်တချို့ကြောင့်ခီးသွွားလုပ်ငန်းထိခိုက်နေတဲ့အချိန်တွေတရုတ်နဲ့အမေရိကန်တို့အကြားကိုရိုနာဗိုင်းရပ်စ်တင်ဖြစ်ပွားမှုနဲ့ပတ်သက်ပြီးအငြင်းပွားနေမှုနဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ကမ္ဘာလေကြောင်းလိုင်းတွေအထိနာနေတဲ့အကြောင်းသတင်းလွှာတွေကိုတင်ဆက်ပေးတော့ပါမယ်။ဒီသတင်းလွှာတွေမတိုင်ခင်တော့စနေနေ့မနေ့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကိုအောင်လွင်ဦးတို့ကကြီးညာပေးပါမယ်ခင်ဗျာ။
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်အမေရိကန်ပြည်ထောင်စုမှနိုင်ငံတော်အရေးပေါ်အခြေအနေဖြစ်သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေမှာကြေညာလိုက်ပါတယ
်။ To unleash the full power of the federal government in this effort today, I am officially declaring a national emergency. Two very big words. The action
I'm taking will ပြည်ထောင်စုအစိုးရမှရှိနေတဲ့လုပ်ပိုင်ခွင့်အာဏာကိုအပြည့်အဝအသုံးချနိုင်ရေးအတွက်ရည်ရွယ်ပြီးနိုင်ငံတော်အရေးပေါ်အခြေအနေဖြစ်ကျွန်တော်တရားဝင်ကြေညာပါတယ်။ဒီကြေညာချက်ကြောင့်ပြည်နယ်မြို့နယ်နဲ့ဖို့အစိုးရအုပ်ချုပ်မှုအောက်မှာရှိနေကြတဲ့နေမြေဒေသတွေအားလုံးမှာဒီရောဂါပိုးတက်ဖြစ်ရေးအတွက်လိုအပ်နေတဲ့နေရာတွေမှာဒေါ်လာဘီလီယံ50အထိသုံးဆွဲခွင့်ရှိစေပါမယ်။ပြည်내အသီးသီးအနေနဲ့လည်းအရေးပေါ်ဌာနတွေချက်ချင်းဖွင့်နေဆောင်ရွက်ကြဖို့ညွှန်ကြားထားပါတယ်လို့သမ္မတထွန်းကပြောတော်တာပါ။နိုင်ငံတော်ကဆေးရုံတွေအနေနဲ့လည်းအရေးပေါ်အခြေအနေတွေအတွက်အစဉ်အသင့်တင်ဆက်ထားကြဖို့တောက်ကြနေမှာအင်ဂျီတော်ကညွှန်ကြားထားတယ်လို့ဆိုပါတယ်။1988ခုနှစ်စတက်ဖို့အဲဥပဒေအရတန်းပြီမှာအရေးပေါ်အခြေအနေမျိုးတွေကြုံရတဲ့အခါသမ္မတရဲ့အခွင့်အာဏာနဲ့အခုလိုအရေးပေါ်အခြေအနေကိုကြီးညာနိုင်ပါတယ်။အရေးပေါ်အခြေအနေကြီးညာလိုက်ပြီဆိုရင်တော့ပြည်ထောင်စုအစိုးရပေါ်စီမံခန့်ခွဲရေးအေဂျင်စီ FEMA အနေနဲ့ကပ်ဘေးဒဏ်ကြုံရတဲ့ပြည်내နဲ့ဒေသခံအစိုးရတွေကိုအကူအညီပေးခွင့်ရမှာဖြစ်ပါတယ်။တမရကအရေးပေါ်အခြေအနေကြီးညာလိုက်တာကြောင့်ပြည်내အစိုးရတွေအနေနဲ့သူတို့ပြည်내အသီးသီးကအရေးပေါ်ကျန်းမာရေးဝန်ထမ်းတွေအတွက်အသုံးစရိတ်စစ်ပစ္စည်းဝယ်ယူတဲ့အသုံးစရိတ်တို့အပြင်ဒီရောဂါကုသနေသူတွေတဲ့ကျန်းမာရေးဝန်ထမ်းတွေအသုံးပြုတဲ့ကာကွယ်ဆေးဈေးတွေစတဲ့85000ခန့်လုံးကိုပြန်လည်တောင်းခံခွင့်ရှိမှာဖြစ်ပါတယ်။အခုချိန်ကြတော့အမေရိကန်နိုင်ငံကပြည်내50မှာ48ပြည်내အတွင်းဒီရောဂါပိုးကူးစက်ပြန့်နှံ့နေပြီဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုမှာ1988ခုနှစ်စတက်ဖို့အဲဥပဒေအရသမ္မတဒေါ်နယ်ထရမ့်ကအရေးပေါ်အခြေအနေကြီးညာလိုက်တဲ့အတွက်ပြည်ထောင်စုအရေးပေါ်စီမံခန့်ခွဲရေးအေဂျင်စီ FEMA အနေနဲ့ကပ်ဘေးဒဏ်ကျုံရတဲ့ပြည်내နဲ့ဒေသခံအစိုးရတွေကိုအကူအညီပေးခွင့်ရရမှာဖြစ်ပါတယ်။အရေးပေါ်အကူအညီဖြစ်ကွန်ဂရက်စ်တော်ကဒေါ်လာဘီလီယံ40ကျော်သုံးဆွဲခွင့်ပြုထားတဲ့အေဂျင်စီဖြစ်စီးပွားဆိုင်ရာအစအဦးတွေလူနာတွေတည်ယူပို့ဆောင်ရေးပါဝင်တခြားကျန်းမာရေးဆိုင်ရာအကူအညီတွေလည်းပေးနိုင်တော့မှာပါ။အမေရိကန်ကျန်းမာရေးဝန်ကြီးဌာနကတော့လူလူကျန်းမာရေးအရေးပေါ်အခြေအနေဖြစ်ဇန်နဝါရီလနောက်ပိုင်းမှာပဲကြီးညာထားပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့ကြီးညာချက်အရအမေရိကန်တာဝန်ရှိသူတွေအနေနဲ့တရုတ်နိုင်ငံကခီးသွွားတွေအမေရိကန်ကိုဝင်ရောက်ခွင့်တားမြစ်တာအပဝင်တခြားကာဝေးစီမံတွေကိုလည်းချမှတ်ခွင့်ရခဲ့တာပါ။အမေရိကန်ကပြည်내ဆိုးရွားတချို့ကလည်းအရေးပေါ်အခြေအနေတွေကြီးညာထားတဲ့အတွက်ပြည်အောင်စုဆိုးရွားထံကအကူအညီရနိုင်ပါတယ်။အရင်သမရဘရက်ကိုဘာမှလက်ထက်2009ခုနှစ်မှာတော့လည်း H1N1 တုတ်ခွေးရောဂါကျုံ့ရခြင်းကStafford Area နိုင်ငံတော်အရေးပေါ်အခြေအနေကြီးညာမှုပါတယ်။အရေးပေါ်အခြေအနေကြီးညာလိုက်တဲ့အတွက်လူနာတွေမြင်းမြန်းဆန်းဆန်းကုသမှုခံယူနိုင်အောင်ဘိုးဆူရကချမှတ်ထားတဲ့ကျန်းမာရေးအာမခံဆိုင်ရာစီမင်းတွေကိုလည်းယာယီပြည့်ပြည့်ခဲ့မှုပါတယ
်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ဖြစ်ပေါ်ခဲ့ပေမဲ့အခုအချိန်မှာတော့ဒီရောဂါဖြစ်ပေါ်မှုရဲ့ဗဟိုအချက်အခြာနေရာဟာဥရောပတိုက်ဖြစ်လာနေပြီလို့ WHO ကမ္ဘာကျန်းမာရေးအဖွဲ့အကြီးအကဲ Tedros Adhanom Ghebreyesus ကတောက်ချနေမှာပြောကြားလိုက်ပါတယ်
။ Europe has now become the epicenter of the pandemic. with more reported cases and deaths than the rest of the world combined.
ဥရောပတိုက်ဟာကိုရိုနာဗိုင်းရပ်စ်ဖြစ်ပေါ်မှုရဲ့ဗဟိုအချက်အခြာနေရာဖြစ်လာနေပါပြီ။လက်ရှိအခြေအနေမှာတရုတ်နိုင်ငံကလွဲလို့ကျန်းတဲ့နိုင်ငံအားလုံးမှာရောဂါပိုးကူးစက်ပြန့်နှံ့နေတဲ့ပမာဏစုစုပေါင်းနဲ့နှိုင်းယှဉ်လိုက်ရင်ဥရောပတိုက်မှာဖြစ်နေတဲ့အရေးအတွက်ကပိုများနေပါတယ်လို့ WHO အကြီးအကဲကပြောသွားတာပါ။ဒါပြင်ဒီရောဂါပိုးကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ရေးအတွက်နိုင်ငံအသီးသီးကကိုယ့်အစီအစဉ်တွေကိုလှုပ်ဆောင်ရမယ့်အစားတခြားနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ကြဖို့လိုအပ်ကြောင်းလည်း WHO အကြီးအကဲကပြောပါတယ်။အီတလီနိုင်ငံမှာလွန်ခဲ့တဲ့24နာရီတွင်ဗိုင်းရပ်စ်ပိုးကူးစက်သူ2500ရှိခဲ့တယ်လို့အစိုးရကတောက်ကြန်နေမှာထုတ်ပြန်ကြေညာလိုက်တာကြောင့်ခုချိန်ထိအီတလီမှာရောဂါပိုးကူးစက်သူစုစုပေါင်း18660ရှိသွားပြီဖြစ်ပြီးသေဆုံးသူအရေအတွက်ကတော့1266ဦးရှိသွားပါပြီ။အမေရိကန်ပြည်ထောင်စုမှာသမ္မတထရမ့်ကအရေးပေါ်အခြေအနေကြေညာတဲ့အချိန်မှာပဲစပိန်နဲ့ဂျာမနီနိုင်ငံတို့မှာလည်းဗိုင်းရပ်စ်ပိုးကူးစက်သူနဲ့သေဆုံးသူအရေအတွက်တွေတောက်ကြနေကအရှိန်မြင့်ဖြစ်ပေါ်ခဲ့တယ်လို့ဆိုပါတယ်။စပိန်နိုင်ငံမှာတောက်ကြနေကနိုင်ငံတော်အရေးပေါ်အခြေအနေကြေညာလိုက်ပြီးဒီကမ္ဘာလုံးကိုကူးစက်ပြန့်နှံ့နေတဲ့ဒီကာယောဂါကြီးကိုတိုက်ဖျက်ရေးအတွက်စစ်တပ်ကပါကူညီဆောင်ရွက်သွားမယ်လို့ပြောပါတယ်။ခုချိန်ဒီကမ္ဘာတွင်းကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူစုစုပေါင်း9400ကျော်သွားပြီဖြစ်ပါတယ်
။ပြည်နယ်မှာကိုရိုနာဗိုင်းရပ်စ်စတင်ပြင်းထန်ခဲ့ရာဝူဟန်မြို့ကိုအမေရိကန်စစ်တပ်ကဗိုင်းရပ်စ်ပိုးယူလာတာဖြစ်နိုင်တဲ့အကြောင်းပြည်နယ်နိုင်ငံကပြောဆိုလိုက်တဲ့အတွက်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတရုတ်တမ္မတ်ကြီးကိုတောက်ချနေကစင့်ခေါ်ကန့်ကွက်လိုက်ပါတယ်။တရုတ်တမ္မတ်ကြီးကိုတီယန်ခိုင်ကိုအမေရိကန်လက်ထောက်နိုင်ငံရဲ့ဝန်ကြီးဒေးဗစ်စတီဝဲကပြင်းပြင်းထန်ထန်သတိပေးပြောဆိုလိုက်တယ်လို့တရုတ်တမ္မတ်ကြီးကလည်းအပြင်းထန်ခုခံကာကွယ်ပြောဆိုတဲ့အကြောင်းနိုင်ငံရဲ့ဝန်ကြီးဌာနတာဝန်ရှိသူတူကပြောဆိုခဲ့တာပါ။အဘကယောဂါဖြစ်ပြန့်နှံ့မှုတွေစတင်ခဲ့တဲ့အပေါ်ဝေဖန်မှုတွေကိုကာကွယ်ဖို့တရုတ်နိုင်ငံကကြိုးစားနေရတာဖြစ်ပြီးကမ္ဘာကိုအမှန်တမ်းမပြောခဲ့တဲ့အကြောင်းလည်းအမည်မဖော်လို့သူရရှိကပြောဆိုသွားပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေစတင်ရာဟူပေပြည်နယ်ဝူဟန်မြို့ကိုအမေရိကန်စစ်တပ်ကဗိုင်းရပ်စ်ပိုးယူလာတာဖြစ်နေတဲ့အကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူတူဖြစ်တဲ့ကျောက်လီချန်းကကြာပြင်းနေမှာပဲ Twitter လူမှုကွန်ရက်ကနေပြောဆိုလိုက်ပြီးတဲ့နောက်အမေရိကန်ကတရားဝင်ကန့်ကွက်လိုက်တာပါ။နိုင်ငံရဲ့ဝန်ကြီးဌာနရဲ့အရာရှိကတော့မဟုတ်မမှန်သတင်းတွေဖြန့်ဝေတာအန္တရာယ်များပြီးအထိပယ်မဲ့တဲ့အကြောင်းပြောခဲ့တာဖြစ်ပြီးတိကျမှာမဟုတ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဒီလင်းပတ်တဲ့ပြောကြားရဲ့မိန့်ခွန်းမှာတော့ပြည်နိုင်ငံကလာတဲ့ virus ပိုးဖြစ်နေပြောဆိုခဲ့တာပါ။အမေရိကန်အမျိုးသားလူညွန်ရေးအကြံပေးအရာရှိ Robert O'Brien ကလည်း virus ပိုးတက်ဖြစ်ရေးတရုတ်နိုင်ငံရဲ့ဆောင်ရွက်ချက်တွေနှိကွေခဲ့တဲ့အတွက်ကမ္ဘာကြီးမှာနှစ်လလောက်ဆုံးရှုံးနေနိုင်ရတဲ့အကြောင်းမကြသေးခင်ကပဲမှတ်ချက်ပေးပြောဆိုထားတာလည်းဖြစ်ပါတယ်။
ဒီလိုအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9689လိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အမေရိကန်တံခါသတင်းတွေကိုဆက်လက်ကြီးညာပေးနေရပါခင်အမေရိကန်နိုင်ငံကအစုရှယ်ယာဈေးတွေတောက်ကြနေကဈေးပိတ်ချိန်မှာဆရာခိုင်တို့နှိပါအတိအသင့်တက်သွားခဲ့ပါတယ်။ညိုမျိုးကဒေါင်းဂျုံအစုရှယ်ယာညွန်ဂိန်းတွေ 9.36 ရာခိုင်နှုန်း S&P 500က 9.26 ရာခိုင်နှုန်းနဲ့ Nasdaq Composite ညွန်ဂိန်းတွေကလည်း 9.35 ရာခိုင်နှုန်းအတိအသင့်တက်သွားခဲ့တာကြောင့်ကြာတာပတိနေ့ကရှုံးခဲ့တာတွေအနည်းငယ်ပြန်တက်သွားခဲ့ပါတယ်။အမေရိကန်နဲ့ဂျပန်ဗဟိုဘဏ်တို့ကငွေချင်းနိုင်တဲ့ပမာဏမြင့်တက်လာအောင်ငွေထုတ်ပေးခဲ့တဲ့အတွက်တောက်ချနေ့ဈေးဖွင့်ချိန်မှာအစုရှယ်ယာညွန်ကိန်းတွေအပေါင်းလက္ခဏာပဲကိုစောင့်သွားခဲ့တာပါ။ကြာတာပတိနေ့တုန်းကတော့အမေရိကန်သမိုင်းမှာထူးခြားဆုံးဈေးကျမှုတွေနဲ့ရင်ဆိုင်ခဲ့ရပါတယ်။ဥရောပတက်ကအစုရှယ်ယာဈေးတွေကလည်းတောက်ချနေ့ဈေးဖွင့်ချိန်မှာအပေါင်းလက္ခဏာပြခဲ့ပေမဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်အရင်နေ့တွေကကျခဲ့တဲ့ပမာဏနဲ့ကာမြင့်စေခဲ့ခြင်းမရှိပါဘူး။လန်ဒန်အစုရှယ်ယာညွန်ကိန်းတွေကျသွားခဲ့တယ်လို့ဂျပန်နိုင်ငံကနီကေအညွန်ကိန်းတွေလည်းကျသွားခဲ့ပါတယ်။ဒါပြင်တခြားအာရှတက်ကအညွန်ကိန်းတွေလည်းအသီးသီးကျခဲ့ပါတယ
်။အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်တွေကြုံနေရပေမဲ့နိုဝင်ဘာလရဲ့ကျင်းပမဲ့သမ္မတရွေးကောက်ပွဲမှာရှင်ပြိုင်မဲ့ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းအတွက်ပါတီရင်းအကြိုယူပွဲတွေကိုစီစဉ်ထားတဲ့အချိန်ရှေ့တွင်ပတ်ထဲမှာကျင်းပမဲ့အကြောင်းအထူးကပြည်နယ်လေးခုကတောက်ချနေမှာပဲကြေညာပါတယ်။ရွေးကောက်ပွဲရွေးရှိမဲ့အကြောင်းပထမဆုံးကြေညာခဲ့တာကတော့လူစီယန်နာပြည်နယ်ပါ။ကိုယ်စားလှယ်နှုတ်ဖြစ်တဲ့ဒုသမ္မတအောင်ဂျိုးဘိုင်ဒန်နဲ့ဗမောင်းပြည်နယ်ထက်လက်တော်မတ်ဘာနီဆန်ဒါစ်တို့ကိုမဲပေးယူချက်ကြမဲ့တန်းနဲ့ချီရဒီမိုကရက်တစ်ပါတီဝင်တွေအတွက်လာမယ့်အင်္ဂါနေ့မှာစစ်ချရတဲ့အခြေအနေမျိုးဖန်တီးပေးနိုင်မယ်လို့ယုံကြည်ထားတဲ့အကြောင်းလဲဖလော်ရီဒါ၊အိုဟိုင်ယို၊အီလီနွိုင်းစ်နဲ့အရီဇိုနာပြည်နယ်တွေကရွေးကောက်ပွဲတာဝန်ရှိသူတွေကပြောဆိုထားပါတယ်။မဲယုံတာဝန်ရှိသူတွေနဲ့မဲဆန်ဒါရှင်တွေစစ်ချလက်ချက်အန်ဒီကင်းကင်းမဲပေးနိုင်အောင်ပြည်နယ်ချင်းမာရေးတာဝန်ရှိသူတွေနဲ့အတူလက်တွဲစီစဉ်နေတဲ့အကြောင်းလဲပူးတွဲချင်ရဲ့ထုတ်ပြန်ပြောဆိုထားတာပါ။ မဲပေးရမှာထိတွေ့ကန့်ကွယ်မှုတွေကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်မှာစိုးရိမ်နေတဲ့အတွက်မဲပေးရမှာအသုံးပြုတဲ့ဆက်ပစ္စည်းတွေကိုလည်းပုံမှန်သတ်ဆင်အောင်စီစဉ်ထားမှာဖြစ်တဲ့ကြောင်းလည်းပြောဆိုထားပါတယ်
ကမ္ဘာတစ်ပတ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတာကြောင့်မလ20ရက်နေ့မှာဖွင့်ဖို့စီစဉ်ထားတဲ့အိုလံပစ်ရေကူးကန်အခမ်းအနားကိုရက်ရှိဆန်းလိုက်ကြောင်းတိုကျိုမြို့တော်အစိုးရအဖွဲ့ကတောက်ချက်နေမှာကြေညာလိုက်ပါတယ်။ဒါပေမဲ့အိုလံပစ်ပွဲတော်ကြီးတစ်ခုလုံးဖျက်ပစ်ဖို့ဒါမှမဟုတ်ရက်ရှိဆန်းဖို့ဂျပန်နိုင်ငံအနေနဲ့ရောနိုင်ငံတကာအိုလံပစ်ကော်မတီအနေနဲ့ပါစဉ်းစားနေခြင်းမရှိဘူးလို့ဂျပန်အိုလံပစ်ဝန်ကြီးဆိုင်ကိုဟာရှီမိုတိုကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကရက်ရွှေ့ပေးဖို့ပြောနေပေမဲ့အိုလံပစ်ပွဲတော်ကိုစီစဉ်ထားတဲ့အတိုင်းဇူလိုင်လ24ရက်နေ့မှာဘေကင်းလုံခြုံဆောင်ဖွင့်လှစ်ဖို့တာဝန်ရှိသူတွေအနေနဲ့ဆက်လက်ဆောင်ရွက်နေကြောင်းတောက်ကြန်နေကကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာဝန်ကြီးဟာရှီမိုတိုကပြောပါတယ်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့သမ္မတဒေါ်နယ်ထရမ့်တို့တောက်ကြန်နေကကိုဗစ် -19 နဲ့တခြားအကြောင်းအရာတွေကိုတယ်လီဖုန်းနဲ့မိနစ်50လောက်ဆွေးနွေးခဲ့ကြကြောင်းဂျပန်အစိုးရပြောခွင့်ရယူရှိဟိဒေဆူဂါကပြောပေမဲ့သမ္မတထရန့်ပြောခဲ့တဲ့အိုလံပစ်ရက်ရွှေရေးကိစ္စကိုဆွေးနွေးခဲ့ခြင်းရှိမရှိဆိုတာတော့သူကမပြောပါဘူးဂျပန်မှာကျင်းပမဲ့နေရာစီအိုလံပစ်ပွဲတော်ကိစ္စကိုပူပေါင်းဆောင်ရွက်ကြဖို့နှစ်ဖက်စလုံးကသဘောတူခဲ့ကြတယ်လို့သာဂျပန်အစိုးရပြောခွင့်ရဆူဂါကပြောပါတယ်ဒါပေမဲ့အခုလအစောပိုင်းမှာကျင်းပခဲ့တဲ့တိုကျိုမာရသွန်ပြိုင်ပွဲကိုတော့ထိတ်တန့်အပြေးသမားတွေသာဝင်ရောက်ရှင်ပြိုင်ခွင့်ပြုခဲ့ပါတယ်
ယူရိုနိုင်ငံကအားပေးထောက်ခံထားတဲ့ယူရိုနိုင်ငံကကတ်တစ်ဖက်စ်ဘူလာအဖွဲ့ရဲ့လက်နက်တိုက်၅ခုကိုအမေရိကန်ကလက်တုံ့ပြန်တက်ခဲ့လိုက်ပါရဲ့။ဒါပေမဲ့လည်းဒေသတွင်းမှာယူရိုနိုင်ငံကအားပေးနေတဲ့အုပ်စုတွေရဲ့ချင်းချောက်မှုတွေဆက်လက်မြင့်မားနေစေဖြစ်တဲ့အကြောင်းအရှိလက်ပံဒေသကထိတ်တန့်တက်မှုတွေကတောက်ချနေမှာပဲသတိပေးခဲ့တာပါ။စစ်သွေးကြောအဖွဲ့ရဲ့လက်နက်တိုက်တွေကိုထိထိရရောက်ဖျက်ဆီးနိုင်ခဲ့တဲ့အကြောင်းလဲအမေရိကန်စစ်တပ်ရဲ့ကမ္ဘာလက်ပံဒေသကုကရိတ်ဌာနအကြီးအကဲဗိုလ်ချုပ်ကြီးကင်နက်မက်ကင်စီကပင်တဂွန်စစ်ဌာနချုပ်ကသတင်းစာရှင်းလင်းပွဲတွင်တောက်ချန်ဒီကပဲပြောဆိုသွားတာဖြစ်ပါတယ
်စနေနေ့မနက်နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့ကိုအောင်လွင်ဦးတို့ကပြောပြပေးကြတာပါအခုသတင်းဆောင်မတွေနားဆင်ကြရမှာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုအနေနဲ့ကာကွယ်တားဆီးရေးမြန်မာနိုင်ငံကအရှိန်မြင့်ဆောင်ရွက်ဖို့ကြိုးပမ်းနေပေမဲ့လုံလောက်မှုရှိပါမလားဆိုတာကိုကျန်းမာရေးပညာရှင်တွေစိုးရိမ်နေကြပါတယ်။လူစုလူဝေးနဲ့အခမ်းအနားတွေကိုကန့်သတ်တာတွေအပါအဝင်ကူးစက်မှုတွေကိုထိန်းချုပ်မဲ့အစီအစဉ်တွေကိုအရှိန်မြင့်မဲ့အကြောင်းမြန်မာနိုင်ငံသမ္မတရုံးကကြေညာခဲ့ပြီးတဲ့နောက်ခုလိုပြောဆိုလိုက်ကြတာပါ။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းဟောင်းကတင်ပြပေးပါမယ်ခင်ဗျာ။
ကိုရိုနာဗိုင်းရပ်စ်ကူးစက်သူမရှိသေးဘူးလို့ဆိုပေမဲ့ကြိုတင်ကာကွယ်တဲ့အစီအစဉ်တွေကိုတိုးမြှင့်မဲ့အကြောင်းမြန်မာအစိုးရသမ္မတရုံးကတောက်ကြနေမှာပဲကြေညာလိုက်တာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာကမ္ဘာကရောဂါအဆင့်ထိပြန့်နှံ့လာနေပြီဖြစ်ကြောင်းကမ္ဘာကျန်းမာရေးအဖွဲ့ WHO ကဒီသတင်းပတ်တည်းကြေညာလိုက်ပြီးနောက်မှာပဲလူအများပြားတက်ရောက်တဲ့အခမ်းအနားကျင်းပတာတွေအပါအဝင်ကူးစက်မှုတားဆီးရေးအစီအစဉ်တွေကိုတိုးမြှင့်လှုပ်ဆောင်မဲ့အကြောင်းသမ္မတရုံးပြောခွင့်ရသူဦးစောထေကပြောဆိုလိုက်တာဖြစ်ပါတယ်ဒါပေမဲ့လည်းလုံလောက်မှုရှိရလားဆိုတဲ့အပေါ်မှာတော့အမေရိကန်အင်ဒီယားနာပြည်နယ်မှာနေတဲ့အငြိမ်းစားမြန်မာဆရာဝန်ကြီးဖြစ်သူဒေါက်တာတင့်ဆွေကမေးခွန်းထုတ်ပါတယ
်။အစိုးရကဘာတွေလုပ်နေဆိုတာအသေးစိတ်တော့မသိဘူး။ပို့ပြီးတော့လှုပ်လာတာတော့ကျွန်တော်တွေ့တယ်ခင်ဗျ။ဒါပေမဲ့အခုလိုဖြစ်နေတဲ့ကိစ္စမှာပြောစရာနှစ်ချက်ရှိပါတယ်ခင်ဗျ။အစိုးရဘက်သို့မဟုတ်အုပ်ချုပ်ရေးမှာတာဝန်ရှိတဲ့အပိုင်းကတစ်ခုနဲ့ပြည်သူလူထုအပိုင်းကတစ်ခုနှစ်ခုလုံးမှာအားနည်းချက်ကြီးတွေရှိနေတယ်လို့ကျွန်တော်တွေ့ရပါတယ်။အစိုးရပွန်လင်းမြင်သာမှုလို့ခေါ်တဲ့တယောက်တည်းဟလာဖြည့်ရှင်းချက်တွေကြီးညာချက်တွေလှုပ်ဆောင်နေတာအတော်ကိုနည်းနေသေးတယ်လို့ကျွန်တော်မြင်တယ်။နောက်တစ်ခါပြည်သူလူထုချားမှာကာကွယ်နည်းတွေရောကုသနည်းတွေရောသတင်းအချက်လက်တွေရောမမှန်ကန်တဲ့သတင်းတွေမဟုတ်တဲ့သတင်းတွေအချက်လက်တွေတော်တော်များများပလူပြန်အောင်ပြန့်နေတယ်။အဲ့လိုမမှန်တာတွေဆိုရင်ပို့ပြီးတော့စိတ်ဝင်စားပြီးဖြန့်ကြတယ်ကြည့်ရတယ်ဆိုတော့ဗမာနိုင်ငံရဲ့အခြေအနေဟာဒီအာနစ်ကြကြီးနှစ်ခုကြောင့်တကယ်ကိုကဘာလုံးဆိုင်ရာကာယောဂကြီးတစ်ခုကိုကင်တွဲဖြည့်ရှင်းတဲ့နေရာမှာကျွန်တော်တို့တော်တော်ကိုစိုးရင်စရာကောင်းတဲ့အခြေအနေတည်ရလို့ကျွန်တော်မြင်ပါတယ
်။သမ္မတရုံးရဲ့ကြီးညာချက်ထဲမှာလူစုလူဝေးနဲ့ကျင်းပတဲ့အခမ်းအနားတွေပွဲလမ်းသစ်ပင်တွေမပြုလုပ်ကြဖို့တားဆီးထားပြီးရိုးရသဂျန်ပွဲတော်အတွက်မန္တပ်ဆောက်လို့ကျင်းပတာမျိုးမလုပ်ကြဖို့ကိုလည်းဟန်တားထားပါတယ်။ဒါပေမဲ့ဒီတိုင်းပြည်လုံးအတိုင်းအတာနဲ့ပြည်သူတွေကြံပွဲတော်လုံးဝမလုပ်ဖို့အထိတားမြစ်တာမျိုးတော့မရှိသေးပါဘူးလူအများစုစုဝေးနိုင်တဲ့ကြံလူပွဲတော်မျိုးကိုကျင်းပမလားပြိပင်မလားဆိုတာကိုတော့အစိုးရကအမျိုးသားရေးပြည်ထောင်တရအဖြစ်ရှုမြင်ဆုံးဖြတ်တင်တယ်လို့ဒေါက်တာတင်းဆွေကမြင်ပါတယ
်ကျွန်တော်ကြံမှာလူအလုံးကဟလာရေးပက်ကြတယ်ဆိုတော့မျက်စိမျက်နှာသာသဖြင့်ဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာ မျက်စိမျက်နှာနှာခေါင်းစသဖြင့်ပေါ့နော်ဒီနေရာတွေကိုထိတွေ့ရနေကူးစက်တယ်ကျွန်တော်ရေပက်လို့ကိုရိုနာဗိုင်းရပ်စ်မကူးဘူးဆိုတာပြောလို့မရတဲ့အတွက်တကယ်လို့များတကြံပေါ်ရနေကိုရိုနာဗိုင်းရပ်စ်ဖြစ်ရင်တော့ဒါဆေးတုတေသနာတော့အစ်စ်တော့ဖြစ်ရလိမ့်မယ်ဆိုတော့အဲ့ဒီအထိကိုတွေးပြီးတော့တကြံပေါ်လုံးမလားပိတ်မလားဆိုတဲ့အချက်တွေကိုနိုင်ငံရေးဆုံးဖြတ်ချက်တည်လုံးတင်ရတယ်လို့မြင်ပါတယ
်ကိုရိုနာဗိုင်းရပ်စ်ကာကွယ်ထိန်းချုပ်ကုသရေးအတွက်မြန်မာနိုင်ငံမှာအမျိုးသားအဆင့်ဗဟိုကော်မတီကိုလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်ပြီးဖွဲ့စည်းခဲ့တာပါအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကိုရိုနာဗိုင်းရပ်စ်ဝေဒနာရှင်တွေကိုကိုယ်တိုင်ဆေးကုသပေးနေတဲ့မြန်မာနယ်ဝါဆရာဝန်ဒေါက်တာဇေယျတက်ကတော့ယောဂတိုက်ဖြက်ရေးမှာဒေသန္တရအစိုးရတွေရဲ့အခန်းကဏ္ဍကိုပါမြင့်တင်ဖို့လိုတယ်လို့အကြံပြုပါတယ
်ဒီအခုလက်ရှိပေါ့နော်ကျွန်တော်လည်းတွေ့ပါတယ်ဒီလိုကောလာဟလသတင်းတွေဖြစ်တဲ့လူတွေထိတ်လန့်ပွဲရာသတင်းတွေကိုရှောက်တင်နေတာတွေလည်းဖြစ်တယ်ဆိုတော့ဒီအစိုးရပိုင်းအနေနဲ့ဆိုတော့ကျွန်တော်တို့ကရန်ကုန်တိုင်းဆိုရန်ကုန်တိုင်းပဲခူးတိုင်းဆိုပဲခူးတိုင်းပေါ့နော်ဝန်ကြီးချုပ်တွေအနေနဲ့တာဝန်ယူမှုတာဝန်ခံမှုဆိုတဲ့အပိုင်းကိုသူတို့အနေနဲ့လူတွေကိုရှင်းလင်းပြသပေးရပါမယ်သတင်းစာရှင်းလင်းပွဲလုပ်ပါမယ်ပေါ့နော်ဥပမာ5မိနစ်ဖြစ်စီမိနစ်20ဖြစ်စီဒါကကျွန်တော်တို့လူတို့တိုင်းပြည်မှာရှိတဲ့လူတွေကို confidence level ပေးတာပါဟိုဒါမျိုးမလုပ်လို့ရှိရင်တော့လူတွေကဟောလာဟာသတင်းဆိုအရန်ပြန့်ဝဲတဲ့သတင်းတစ်ခုပါဒီကျွန်တော် US မှာလို့မျိုးပဲပေါ့ဒီဖြစ်နေတဲ့အရက်ဒေတာကိုမူတည်ပြီးတော့ special power ပေးလိုက်ပ
ါကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့လူထုကြားအထိတ်တလန့်ဖြစ်စေမဲ့ကောလာဟလသတင်းတွေမဖြန့်ကြဖို့နဲ့မမှန်သတင်းဖြန့်ပြီးကုန်စည်နှုန်းမတည်ငြိမ်အောင်နှုတ်ဆော်သူတွေကိုတိရောက်စွာအရေးယူသွားမှာဖြစ်တယ်လို့မြန်မာသမ္မတရုံးပြောခွင့်ရဦးစော်တီကမတ်လ23ရက်တောက်ကြနေ့သတင်းစာရှင်းလင်းပွဲမှာတတိပေးခဲ့ပါတယ်ခင်ဗျာ
ကိုညင်ဝင်းအောင်တင်ပြတော့တာပါဒီတရင်းနဲ့တက်တဲ့မြမအိနေချင်းအိန္ဒိယနိုင်ငံမှာရောကိုရိုနာဗိုင်းရပ်စ်ကရက်ခတ်မှုတွေပါတယ်ရှိနေတယ်လဲဆိုတာကိုလည်းနားဆင်ရပါမယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်အိန္ဒိယကိုလာမဲ့ကမ္ဘာလှည့်ခီးသည်တွေကိုပြည်ဝင်ခွင့်ဗီဇာထုတ်ပေးမှုဆိုင်းငံ့ထားဖို့အစိုးရရဲ့ဆုံးဖြတ်ချက်ကြောင့်သူတို့ရဲ့လုပ်ငန်းတွေကိုထိခိုက်နိုင်ကြောင်းဟိုတယ်နဲ့ခရီးသွားလုပ်ငန်းရှင်တွေကပြောပါရယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်အိန္ဒိယမှာသေဆုံးသူရှိလာခဲ့တဲ့အပြင်ရောဂါပိုးဟာလည်းမြန်ကူးစက်နေတဲ့အတွက်တောက်ကြနေကစပြီးဧပြီလ15ရက်နေ့အထိပြည်ဝင်ဗီဇာထုတ်ပေးတာတွေဆိုင်းငံ့ထားမယ်အကြောင်းအိန္ဒိယအစိုးရကဖေဖော်ဝါရီလ17ရက်နေ့မှာကြေညာခဲ့တာပါ။ဒီအကြောင်းရိုက်တာသတင်းကိုအခြေခံပြီးကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ခင်ဗျာ။
ကမ္ဘာတဝန်းကနိုင်ငံပေါင်း100ကျော်မှကူးစက်ပြန့်နှံ့နေတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်တောက်ကြနေ့အထိသေဆုံးသူ9400နီးပါးရှိလာနေပြီးရောဂါပိုးကူးစက်နေသူအရေအတွက်ဟာလည်း35000နာကပ်လာနေတဲ့အချိန်မှာပဲအိန္ဒိယနိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ကြောင့်ပထမဆုံးသေဆုံးသူရှိလာပြီးဖြစ်ကြောင်းအိန္ဒိယကျန်းမာရေးဝန်ကြီးကဖေဖော်ဝါရီလ12ရက်နေ့မှာကြေညာခဲ့တာပါ။သေဆုံးသူဟာတိုင်းပြည်တောင်ပိုင်းကာနာတကာပြည်နယ်ကအသက်84နှစ်အရွယ်အမျိုးသားဖြစ်တယ်လို့ဆိုပါတယ်လူဦးရေ 1.3 ဘီလီယံရှိတဲ့အိန္ဒိယနိုင်ငံမှာအခုချိန်ထိဗိုင်းရပ်စ်ပိုးကူးစက်နေသူ84ဦးသာရှိသေးတာကြောင့်တခြားအာရှဥရောပနဲ့မြောက်အမေရိကတိုက်တွန်းနဲ့နှိုင်းယှဉ်လိုက်ရင်ကူးစက်သေဆုံးမှုအတော်လေးတက်တာနေတာပါဒါပေမဲ့ကျန်းမာရေးဝန်ဆောင်မှုအပိုင်းမှာမနိုင်ဝန်ထမ်းနေရတဲ့အခြေအနေရှိနေတာကြောင့်တကယ်လို့သာဒီဗိုင်းရပ်စ်ပိုးအလင်းအမြန်ကူးစက်ပြန့်နှံ့ခဲ့မှာဆိုရင်ကြီးမားတဲ့ပြဿနာတွေနဲ့ရင်ဆိုင်ရနိုင်တယ်လို့ကြွမ်းကျင်သူတွေကထောက်ပြနေကြတာပါအစိုးရကကမ္ဘာလှည့်ခီးသည်တွေကိုပြည်ဝင်ခွင့်ဗီဇာပိတ်လိုက်တဲ့အတွက်သူတို့လုပ်ငန်းတွေကိုအကြီးအကျယ်ထိခိုက်နှိမ့်နာစေနိုင်တယ်လို့အိန္ဒိယကကမ္ဘာကျော်တချ်မဟာရှိယာအဂရာမြို့ကဟိုတယ်နဲ့ခီးသွားလုပ်ငန်းရှင်များအသင်းဥက္ကဋ္ဌရာမက်ရှ်ဝဒဝါကပြောပါတယ
်ဟိန္ဒူစတန်ကန်ဒါ جو ہے ودیشی پارٹک جو ہے نل کے برابر رہ جائیں گے
اور တကယ်လို့ဒီတိုင်းနောက်ထပ်တစ်လလောက်ပိတ်ထားမယ်ဆိုရင်ကမ္ဘာလှည့်ခီးသွားဝင်ရောက်လာမှုနှုန်းက၃ညအထိကျသွားပြီးတော့ကျွန်တော်တို့အဂရာမြို့ရဲ့ခီးသွားလုပ်ငန်းအတွက်အကြီးအကျယ်ထိခိုက်နိုင်ပါတယ်လာမယ့်ရဲ့အနေငယ်ဟာလေကျွန်တော်တို့နိုင်ငံရဲ့ခီးသွွားလုပ်ငန်းအတွက်အကြီးအကျယ်ထိခိုက်စေမှာပါဒီဆုံးရှုံးမှုတွေပြန်ကာမိဖို့အတွက်နှစ်အတော်ကြာပြန်လုပ်ယူရပါလိမ့်မယ
်တန်တမာနေနဲ့အစိုးရတရားဝင်လုပ်ငန်းနဲ့တက်ဆိုင်တဲ့ဗီဇာတွေကလွဲလို့တခြားပြည်ဝင်ခွင့်ဗီဇာထုတ်ပေးမှုအလုံးကိုဧပြီလ15ရက်နေ့အထိပိတ်ထားမယ်လို့အိန္ဒိယအစိုးရကကြေညာခဲ့တာပါအိန္ဒိယနိုင်ငံကိုနှစ်စဉ်ကမ္ဘာလှည့်ခီးသည်10သန်းလောက်လာရောက်လည်ပတ်တာကြောင့်အဲ့ဒီခီးသည်တွေကိုမိခိုးအားထားနေရတဲ့ဟိုတယ်နဲ့ခီးသွွားလုပ်ငန်းကိုထိခိုက်စေမယ့်အကြောင်းတချ်မဟာကအဲလန်းညွန်अमित कुमार ကလည်းပြောပါတယ
်ယာဖာတိကတ်ဝင်းဒိုပါလိုင်းလဂရေတေတီတူရစ်ကေတိကတ်လေနေကေလီယေအော်ယာဖာဂိုင်းကမ်ပတ်ဂျာတေတေဥတနာတူရစ်
တတ်မဟာရေကိုဝင်ဖို့အတွက်လက်မှတ်အရောင်းကောင်တာမှာနေ့စဉ်လူတန်းရှိကြီးကလက်မှတ်လာတန်းစီနေကြသလိုအဲ့ဒီတွေများလွန်းတဲ့အတွက်အေလန်းညွန်တောင်မလုံလောက်တဲ့အခြေအနေမျိုးရှိခဲ့တာပါဒီနေ့အခြေအနေကိုပြောရမယ်ဆိုရင်တော့အခုချိန်ထိကျွန်တော်ဧည့်သည်တယောက်မှမရသေးပါဘူးကျွန်တော်တကယ်ကြည့်နေလဲလွန်ခဲ့တဲ့နှစ်ရက်အတွင်းဧည့်သည်တယောက်မှမရကြပါဘူး
ဟိုတယ်ပန်ရှင်တူဦးဖြစ်သူရာဗင်းသားကလည်းနိုင်ငံတကာကဧည့်သည်တွေရောက်မလာကြတော့ကြောင်းအခုလိုပြောပါတယ
်အိန इंडियन टूरिस्ट आते थे, अभी तो काफी बंद खत्म हो गए, इंडियन टूरिस्ट आने बंद हो गए लगभग लगभग।
यहाँ पे तो पोमन लाजा भी मैं कुरो तिया मा याम ला रो तला बावे कुछ हुए होटे वो से यती नहीं मुने वो नहीं वो लाजा पीने मुरो अटोले के कैसी नहीं वाले चीनी रोटी तेज़ तो आनी में सुनो होटे वो पीने पे पिया में चीनी में शीनी वाले
न्यूरो न्यू दिल्ली का होटे रिले लाडू के खेरी ने इंसानिया भी लाया टेको तू ये तो कुछ या खाने लाओ चातवारे लो मनीजा टू फिर तू अजित सिंह सिसोदिया का प्यो वाले अखाराई नंगन जा एदेरे ने पी निदे न्यू दिल्ली म्यो पहागंज अया का सातों सनिहाले अकुसो छाउकाने वाले पुमा आप ही इंडिया का होटल यहाँ नटाउट से कोगुने ट्वें तोंबों न पोंलाव ऐसे अम्यान चीनी डाटे लुसो वाले टीटो ट्वें इंडिया ने गा बोडा गया माया उन्हें अम्यान ने गा दान नटाउंग जोगो मल्ला नसनी ने मा आलों पियां कोमेलो बोडा गया प्याबु कमेटी ओकता उमा म्यांगा व्यू एगो प्यो वाले ပြန်ခေါ်တော့မယ်အဲ့တော့အားလုံးစစ်ဖြစ်ပါလေပန်နစ်မဖြစ်ကြပါနဲ့ဟိုဗမာပြည်မှာပန်နစ်အရန်ဖြစ်နေကြတယ်အဲ့တော့ဒါကိုကျွန်တော်ထည့်ပြောကြပါမယ်ဘုရားကခီးသွားတဲ့အပါဝင်ကမ္ဘာနိုင်ငံအသီးသီးကကမ္ဘာလက်ခီးတွေကိုပြုဝင်ခွင့်ဗီဇာထုတ်ပေးတာတွေယာယီပြည်ပင်လိုက်တဲ့အကြောင်းအိန္ဒိယအစိုးရကကြေညာပြီးတဲ့နောက်မြန်မာနိုင်ငံကလည်းအခုလိုပြန်ခေါ်ဖို့စီစဉ်တာဖြစ်ပါတယ်
ယ်နဲ့တရုတ်နိုင်ငံတို့ကြားမကြတိခင်ကစလို့အပြန်အလှန်ဝေဖန်မှုတွေထွက်ပေါ်လာနေပါတယ်။ဗိုင်းရပ်စ်တွေပြန့်နှံ့ရတဲ့အကြောင်းရင်းတွေအပြန်အလှန်ဆက်ဆွဲချက်တွေနဲ့ပတ်သက်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကလည်းချက်တာပရိနိကပဲတုံ့ပြန်ပြောဆိုခဲ့တာပါ။ဒီအကြောင်းဗီအိုသတင်းထောက် Joyce Huang ရဲ့သတင်းဆောင်ပါကိုအခြေခံပြီးကုအောင်လင်ဦးကပြောပြပေးမှာဖြစ်ပါတယ်ခင်ဗျ။
ပြောနေငယ်ဟူပေပြည်နယ်ဝူဟန်မြို့မှာကိုရိုနာဗိုင်းရပ်စ်စတင်ပြန့်နှံ့တာဟာအမေရိကန်ရဲ့လက်ချက်ဖြစ်နိုင်တယ်ဆိုပြီးနိုင်ငံရေးဝန်ကြီးဌာနပြောခွင့်ရကျောက်လီချန်းက Twitter လူမှုကွန်ရက်ကနေကြာတာပင်းနေကပဲဆွဆွဲလိုက်တာပါအမေရိကန်မှာကွယ်လွန်သွားတဲ့သူတချို့ဟာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတာကိုနောက်ပိုင်းကျမှသိခဲ့ရတဲ့အကြောင်းအမေရိကန်ကူးစက်ရောဂါထိန်းချုပ်ကာကွယ်ရေးဌာန CDC အကြီးအကဲ Robert Redfield ပေါ်ဒူးနေကကွန်ဂရက်စ်လွှတ်တော်ဂျာနာဝဲမှာပြောခဲ့တဲ့ဗီဒီယိုလေးလူမှုကွန်ရက်မှာဖော်ပြခဲ့တယ်လို့ဝူဟန်မြို့ကိုအမေရိကန်စစ်တပ်ကဗိုင်းရပ်စ်ပိုတည်လာတာဖြစ်နိုင်တဲ့အကြောင်းနဲ့အမေရိကန်အနေနဲ့ဒါကိုရှင်းပြဖို့လိုတဲ့အကြောင်းလေးပြောခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရသူရဲ့မှတ်ချက်ဟာပြီးခဲ့တဲ့2019ခုနှစ်အောက်တိုဘာလတဲ့ဝူဟန်မြို့ကစီးရီးလက်ချက်မှုမှာပူပေါင်းပါဝင်ခဲ့တဲ့အမေရိကန်စစ်တပ်ကဗိုင်းရပ်စ်ပိုတည်လာတာဖြစ်နိုင်တယ်ဆိုတဲ့တရုတ်နိုင်ငံမှာပြန့်နှံ့နေတဲ့ကောလာဟလကိုထင်ရှားနေတာပါ။ဒီချိန်ထဲမှာပဲတရုတ်သိပ္ပံအကယ်ဒမီလက်အောက်ခံလွန်ကျွေးတင်းတင်းကျပ်ကျပ်ချထားတဲ့ WMP4 ဇီဝဓာတုတက်ခွဲကန်ကအစပြုလာဖြစ်နိုင်တယ်ဆိုပြီးအမေရိကန်ထက်လက်တော်မတ် Tom Cotton ပါဝင်လူတချို့ကတန်လျာရှိနေပါတယ်။တရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရရဲ့မှတ်ချက်မတိုင်ခင်မှာပဲအမေရိကန်မျိုးသားလွန်ကျွေးရေးအကြံပေးရာရှိ Robert O'Brien ကလည်းဗိုင်းရပ်စ်ကူးစက်မှုနဲ့ပတ်သက်လို့တရုတ်နိုင်ငံကအစိုးရမှဖုံးကွယ်ထားခဲ့တဲ့အတွက်ကမ္ဘာတဝန်းကူးစက်မှုတွေများခဲ့ရတဲ့အကြောင်းပြောဆိုထားတာပါ။ဒီနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူနောက်တိုးဖြစ်တဲ့ဂန်ရှောင်ကတော့အခြေအနေဖြစ်နေတဲ့ကိစ္စပေါ်အမေရိကန်ကိုအပြစ်ဖို့ခဲ့တာ
ပါ။ 个别 美国政府高官和国会议员借此发表种种不实和不负责任的言论。
ကိုရိုနာဗိုင်းရပ်စ်အမျိုးအစားတွေစာပြုတ်ခဲ့ရတဲ့ပတ်သက်လို့မကြသေးခင်ကပဲပြောဆိုနေကြတာတွေရှိပါတယ်။တချို့အမေရိကန်အကြီးအကဲအရာရှိတွေနဲ့လွှတ်တော်အမတ်တွေကဒီကိစ္စကိုပြဿနာလုပ်နေကြပြီးတာဝန်မဲ့မမှန်မကန်မှတ်ချက်တွေနဲ့တရုတ်နိုင်ငံကိုဝေဖန်ထိုးနှက်ခဲ့ကြပါတယ်။ဒါတွေအားလုံးကိုတရုတ်နိုင်ငံကစန့်ကျင်ပါတယ်
။ First ပြန်အမေရိကန်ကစတယ်ဆိုတော့တရုတ်နိုင်ငံကြားရေးဌာနအရာရှိရဲ့ဆွဆဲချက်ကိုတရုတ်နိုင်ငံထဲမှာလက်ခံသူတွေရှိတယ်လို့ရှုပ်ထွေးအောင်လုပ်တယ်ဆိုပြီးအပြစ်တင်သူတွေလည်းရှိပါတယ်။ဟောင်ကောင်နှစ်ချင်းတက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာပါမောက်ခရွန်ပီယက်စ်ကဗစ်တန်ကတော့တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရသူရဲ့ဆွဆဲချက်ကိုတန်လျာရှိတယ်လို့ VOE ကိုပြောခဲ့တာပါ။တရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကန်ဆောင်ကတော့ကျွမ်းကျင်သူတွေသာဆုံးဖြတ်နိုင်မယ့်ကိစ္စအဖြစ်တောက်ချန်နေပေကျင်းမြို့ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်
။事实上，国际社会包括美国国内对病毒的源头问题都有不同的看法。
တကယ်တော့ virus ပေါ်ရဲ့ဇီးမြင့်နဲ့ပတ်သက်လို့အမေရိကန်ပါဝင်နိုင်ငံတကာအတိုင်းဝိုင်းကြားမှာကွဲပြားတဲ့အမြင်တွေရှိကြပါတယ်။မကြာသေးခင်ကတည်းကကျွန်တော်ပြောနေတာရှိပါတယ်။ဒါကသိပ္ပံပညာရဲ့နဲ့ပတ်သက်တဲ့ကိစ္စပါ။ကျွမ်းကျင်သူတွေရဲ့အမြင်တွေကိုနားထောင်ကြားမှာပါ
။တူဆွေကပထမဆုံးလူနာဖြစ်တရားဝင်အတည်ပြုထားတာမရှိသေးပေမဲ့တောက်ချာနေထုတ် South China Morning Post သတင်းစာမှာတော့ပြီးခဲ့တဲ့နှစ်နိုဝင်ဘာလ18ရက်နေ့မှာပထမဆုံးယောဂကူးစက်မှုကိုအတည်ပြုထားတဲ့အကြောင်းတူဆွေရဲ့မှတ်တမ်းတွေကိုကိုကဖော်ပြခဲ့တာပါ။တူဆွေရဲ့မှတ်တမ်းတွေဟာပညာရှင်တွေယောဂကူးစက်မှုကိုခြေရာခံတဲ့နေရာမှာအထောက်အကူဖြစ်နိုင်တဲ့အကြောင်းလေးသတင်းစာကရေးသားထားပါတယ်ခင်ဗျာ။
ကိုရိုနာဗိုင်းရပ်စ်ကစားပြန့်နှံ့မှုနဲ့ပတ်သက်ပြီးအမေရိကန်နဲ့တရုတ်နိုင်ငံကြားအပြန်အလှန်ဝေဖန်မှုအကြောင်းကုအောင်လွင်ကပြောပြသွားတာပါ VOA ကိုအီးမေးလ်ကတဆင့်ဝေဖန်ချံပြုတ်လို့ကြားတယ်တိတိချင်းတောင်းကျင်ကြတယ်ဆိုရင် burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်မကြခင်ထုတ်လွှင့်မဲ့နိုင်ဝက်စာအစီအစဉ်မှာတော့မြို့သမီးကန္တာတုတ္တဆုံလင်အမေရိကန်တခွင်နဲ့အသိပ္ပံနဲ့ဤပညာအစီအစဉ်တွေကိုလည်းနားဆင်နိုင်မှာဖြစ်ပါရယ်ခင်ဗျာအခုတော့ကိုရိုနာဗိုင်းရပ်စ်နဲ့စီးပွားရေးဆိုင်ရာသတင်းတော်တစ်ပုဒ်ကိုဆက်လက်နားဆင်ရပါမယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါပြန့်နှံ့နေတာကိုထိန်းချုပ်ဖို့အရေးနိုင်ငံတော်တော်များများကခီးတွားလာမှုဆိုင်ရာကန့်သတ်ချက်တွေချမှတ်ထားတာဟာလေကြောင်းလိုင်းတွေကိုစစရွရွထိခိုက်နေပါတယ်လေယာဉ်စီးမဲ့ခီးတွေကလည်းဗိုင်းရပ်စ်ကိုကူးမှကြောက်လို့လေယာဉ်ခီးတွေကိုရှောင်ရှားနေကြတာပါဒီတခါလဲစက်တင်ဘာ17ရက်အကြမ်းဖက်တိုက်ခတ်မှုအပြီးထိခိုက်တာလောက်လေကြောင်းလိုင်းတွေအထိနာလိမ့်မယ်လို့လေ့လာသူတွေကဆိုပါတယ်။ VOA သတင်းတောက် Bill Gallo သတင်းပေးပို့ထားတာကိုပြောပြချင်ပါတယ်ခင်ဗျ။တောင်ကိုရီးယားနိုင်ငံကအင်ချွန်းလေဆိပ်ဟာအရှေ့အာရှဒေသမှာအထက်ချာကျတဲ့လေဆိပ်တစ်ခုဖြစ်ပြီးတပတ်ကိုခီးတဲ့3တန်းခွဲလောက်အဝင်ထွက်ရှိပါတယ်။ကမ္ဘာမှာလူအစီကားဆုံးလေဆိပ်တစ်ခုရဲ့မနက်ခင်းတစ်ခုမှာတော့ပုံမှန်ခီးတွေပြည်တဲ့နေရာကနေအခုတော့လူသူမရှိတဲ့လောက်ဖြစ်နေတာကိုတွေ့ရပါတယ်။တကယ်တော့အင်ချွန်းလေဆိပ်တစ်ခုရဲ့တမဟုတ်ပဲကမ္ဘာတခြားလေဆိပ်တွေလည်းအခုလိုဖြစ်နေတာပါ။ရောက်မလာတဲ့ခီးတွေကိုစောင့်ရင်းလေကြောင်းလိုင်းဝန်ထမ်းတွေအတွက်လှုပ်ဆရာလှုပ်ကတော့ခက်နေတဲ့သာရှိပါရယ်။ခီးတော်လာခွင့်တွေပိတ်ပင်ထားတဲ့ကြားကမတော်မဖြစ်လို့သွားကြရပြီးရင်တမောမောဖြစ်နေတဲ့ခီးတွေကတော့ဗိုင်းရပ်စ်ရံပေးခီးဝေဖို့တနေ့တည်းများစူးစမ်းနေကြရပါတယ်။ခီးတဲ့တူဖြစ်တဲ့ကိုရီးယားမျိုးသားဆေအိုဂျင်းက
ခရောင်ဆိုးဆိုးတဲ့လားအတန်မနီဟောက်ကို
ကျွန်တော်လက်တန့်စီရီဆန်နီတိုင်ဇာသုံးထားပါတယ်။ဘာကိုမှမကင်မိဖို့ကိုလည်းတတိထားနေရပါတယ်။
အမျိုးသမီးခီးတဲ့ရန်ယရင်ကလည်းအလားတူအခြေအနေကိုကြုံတွေ့နေရပါတယ်။
ကစားကုန်ရန်ဆွန်ဆုတ်တဲ့
ကျမနှာခေါင်းစည်းတက်ထားတယ်။လက်တန့်ဆေးရည်ဆန်နီတိုင်ဇာလည်းယူလာတယ်။ပလုတ်ကျင်းဆေးရည်လိုတခြားတကူရည်သုံးတန့်ရှိပစ္စည်းတွေလည်းကျမမှာရှိပါတယ်
။နောက်ခီးတဲ့တူဖြစ်တဲ့ခင်မြုံဂျုံကတော့သူခီးဟာမတော်မဖြစ်လို့တွားရတာလို့လည်းပြောပါတယ
်။ဟုတ်ကဲ့ကျွန်တော်ကတော့ဂျုံကဘာနီဟောက်ကို
ဒီခီးကိုဖြစ်လိုက်ဖို့ကျမစဉ်းစားနေခဲ့တာ။ဒါပေမဲ့မောင်လေးကိုတကယ်ပဲတွေးဖို့ကိုလိုနေတာပါ။ဒါကြောင့်ကျမဒီခီးကိုတွားရပါမယ်
။ခီးတွားနေတော့လို့လေကြောင်းလိုင်းတွေအနေနဲ့ဒီနေ့အတွင်း American Dollar Billion 100အထိဆုံးရှုံးနိုင်တယ်လို့လည်းခန့်မှန်းနေကြပါရယ်။တချို့လေကြောင်းလိုင်းတွေကသူတို့လေရင်တွေစီးရင်ဘေးကင်းတယ်လို့ကြော်ညာနေပေမဲ့လည်းဒါအလုပ်ဖြစ်မှာမဟုတ်ဘူးလို့လေကြောင်းဆိုင်ရာလေလာသုံးသပ်သူ Thomas Kaplan ကပြောပါရယ
်။ In reality it's not really going to help.As long as there's travel restrictions, as long as the virus is still spreading and infecting.
ဒီကနေ့လည်းပြပြထားသေးဗိုင်းရပ်စ်ပြန့်နှံ့ကူးစက်တာတွေများနေသေးသေးတော့ဒီလိုပြောနေလဲဘာမှထောက်ကူဖြစ်မှာမဟုတ်ပါဘူး။အခုပဲလေကြောင်းလိုင်းနဲ့အသက်ရှင်ရည်တည်တန်းရေးကြိုးစားနေရတဲ့အဆင့်ကိုရောက်နေပါပြီ
။လေကြောင်းလိုင်းတွေဒီလိုအခက်အခဲမျိုးမကြုံတွေ့ရတာအနည်းဆုံးဆယ်စုနှစ်တစ်စုလောက်ကြာခဲ့ပြီလို့လည်းကပလန်ကပြောပါတယ
်။ It's global, it's become a pandemic.Traffic is being affected all over the world, not just where the virus started.
အခုပြဿနာကကမ္ဘာနဲ့ပြည်နယ်နဲ့ကာယောဂပြဿနာပါ။ဗိုင်းရပ်စ်စတဲ့နေရာတစ်ခုရဲ့နေမဟုတ်ပဲတကွာလုံးကလေကြောင်းသွားလာမှုကိုထိရနေတာပါ။ဒီအချိန်ကစက်တင်ဘာ17အကြမ်းဖက်တိုက်ခတ်မှုဖြစ်တုန်းကအချိန်နဲ့ကမ္ဘာပန္နာရေးအခြေတည်းတွေဖြစ်တုန်းကအချိန်မျိုးတွေကိုစပြီးသတိရလာစေပါလေ။
ဘယ်ချိန်လောက်ထိဗိုင်းရပ်စ်ဆက်ပြီးပြန့်နှံ့နေဦးမလဲအစိုးရတွေကတော့လေကြောင်းလိုင်းတွေကိုအကူအညီဘယ်လောက်ပေးမလဲဆိုတာကတော့ဘယ်သူမှမသိသေးပါဘူး။အမေရိကန်နိုင်ငံအပါအဝင်ကမ္ဘာနိုင်ငံတော်တော်များများကခီးတွားလာခွင့်ကန့်သတ်ချက်တွေချမှတ်ထားတာကြောင့်လေကြောင်းလိုင်းတွေအထိနာရတာကပိုပြီးဆိုးရလာဖို့သာရှိပါရယ်ခင်ဗျာ
ဒီဝေးမြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
င်္ဂလာပါသောတာရှင်များခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American အသံကစနေနေ့မနေ့ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနေ့9နာရီထိဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီအစီအစဉ်တွေကိုလက်ရှိနားဆင်နေရတဲ့လိုင်းဒိုမီတာ3240 48တို့အပြင်လိုင်းလမီတာ190 kHz 1509ကပါတိုးချက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့မြို့သမီးကဏ္ဍနဲ့သုတဆောင်တဲ့ American တခွင်ကိုနားဆင်ရမှာဖြစ်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍမှာလည်းအခုလိုနားဆင်ရမှာဖြစ်ပါတယ်
။အမေရိကန်မှာဒီသူ့နိုင်ငံစီးပွားရေးကိုမကျတော့အောင်ကြောင်မီးသွေးနဲ့တူတူရဲပြီးလို့ကျရင်သူ့နိုင်ငံထဲမှာ37ရာခိုင်နှုန်းတော်လေးအစ်စ်ကိုကြောင်မီးသွေးနဲ့မောင်းနေတယ်။နောက်တစ်ခါကျွန်တော်တရုတ်နိုင်ငံဆိုလို့ရှိရင်68ရာခိုင်နှုန်းကြောင်မီးသွေးနဲ့မောင်းနေအိန္ဒိယဆိုရင
်စွန့်ရင်အတွက်ကြောင်မီးသွေးအသုံးပြုမှုနဲ့ပတ်သက်ပြီးစွန့်ရင်ဝန်ကြီးဌာနဒုဝန်ကြီးဟောင်းအင်ဂျင်နီယာဦးမော်တာထင်းနဲ့ဆက်သွယ်မေးမြန်းထားတာကိုမကြာခင်နားဆင်နိုင်ပါနဲ့။ဒီလိုအစီအစဉ်တွေတဲကအခုအရင်ဆုံးမြို့သမီးကဏ္ဍကိုနားဆင်ကြအောင်ပါ။နိုင်ငံကလူခွင့်ရေးရှိနေလဲဖြစ် Harvard တက္ကသိုလ်ဥပဒေကျောင်းကဥပဒေပညာရှင်လဲဖြစ်တဲ့မတ်ရီမွန်ထွန်းဟာနှစ်ပေါင်း20ကျော်ကြာမြန်မာပြည်ဆိုင်ရာလူခွင့်ရေးလှုပ်ရှားမှုတွေလူခွင့်ရေးကာကွယ်မှုတွေကိုဒီဇိုင်းမှတ်မှတ်လှုပ်ဆောင်ခဲ့သူဖြစ်တယ်လို့ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ် ICJ နိုင်ငံတကာတရားရုံးမှတရားစွဲဆိုထားတဲ့အမှုကိစ္စနဲ့ပတ်သက်ပြီး Harvard Law School ကဥပဒေကျောင်းသားတွေကိုရှင်းလင်းဆွေးနွေးခဲ့ဖို့သူလဲဖြစ်ပါတယ်မဂျီမွန်ထွန်းကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍအတွက်ဗီဒီယိုသတင်းတောက်မအေးမှာကဆက်သွယ်မေးမြန်းထားပါရခင်ဗျာ
ကျွန်တော်ဒီလိုလုပ်တဲ့ဒီဥပဒေကြောင့်ပေါ့ Harvard Law School ကဥပဒေကြောင့်မှာကျွန်မ lecturer လေဆိုတော့ကျွန်မဒီမှာတရားဥပဒေကြီးခွင့်ရနေတော့ပတ်ပြီးတော့ဆရာမလုပ်တယ်ပေါ့နော် Harvard Law School မှာ lecturer လုပ်နေတယ်အဲဥပဒေကြောင့်မှာခလေးတွေကစိတ်ဝင်စားတယ်ဒီ International Court of Justice ခေါ် ICJ မှာဖြစ်ပြနေတဲ့အမှုမြန်မာပြည်နဲ့ပတ်သက်ပြီးတော့ပေါ့နော်ဆိုတော့ကျွန်မအပြင်တခြားရှင်တွေနှစ်ဦးပါခေါ်ဒီစစ်ပိတ်ခေါ်ပြီးကျွန်တော်တို့သိပြရတယ်ပေါ့ဒါပြဒီအမှုနဲ့စိတ်ကိစ္စမှာရှင်းနေပြီးနော် Legal team နဲ့မှာပါတယ်ဒီကျွန်မကိုယ်တိုင်ကတော့ဒီနေ့ရှင်လေးဒါပေမဲ့မြန်မာပြည်ကြီးခင်ဒီစာမေးလောက်ကနှစ်ပေါင်း20ရှိပြီဆိုတော့ကျွန်မကလည်း expertise ရရှိနေအနေနဲ့ဒီပြည်ထဲမှာဒီ case ကိုဘယ်လိုမျိုး reaction လုပ်လဲဘယ်လိုမျိုးလက်ခံလဲမလက်ခံလဲဆိုတာသိကြရတာပေါ့ဆိုကျွန်မတို့ဒီအနေနဲ့ကမှန်မှန်ဒီခုရင်းနဲ့ပတ်သက်တဲ့အဲ့ဒါနော်ပွဲတွေလုပ်တယ်နော်ပွဲတွေတို့ပြင်ကြတဲ့ဟာလည်း presentation တွေလုပ်တယ်အဲ့ဒါအဖြစ်ချင်တော့ကျွန်မကိုယ်တိုင်ကလည်းမြန်မာပြည်ကနေမြန်မာပြည်လူခွင့်ဒီကားလုပ်ကြတယ်နားတော့အဲ့ဒါအပြင်ဒီဒီတွင်ထဲကဖြစ်ဖြစ်နေတဲ့လူ international human rights issue တွေအများကြီးပြနေကြဆိုတော့ဒီအရင်အပတ်ကကျွန်မတို့ကဘာကြောင့်ပွဲလုပ်လဲဆိုတော့အမှန်တိုင်းပြောရင်ဒီဥပဒေကြောင်းမှာခလေးတွေကစိတ်ဝင်စားတယ်ဒီ international court of justice ကို ICJ မှာဖြစ်ဖြစ်နေတဲ့အမှုမြန်မာပြည်နဲ့ပတ်သက်ပြီးတော့ပေါ့နော
် okay so,တော့ဒီဆိုတိရကဒီ ICJ နဲ့ပတ်သက်ပြီးတော့ပေါ့နော်ဒီကျောင်းသားတွေကစိတ်ဝင်စားမှုတွေရှိလားကျောင်းသားတွေကဘယ်လိုတွေပြန်ပြီးကြလဲပေါ့နော
်အမှန်တမ်းပြောရင်ပေါ့နော်ဒီပီပီကံတရားဥပဒေကြီးကဘလော့ကမှာဆိုမြန်မာနိုင်ငံမှာချိုးဖောက်ခဲ့တဲ့လူခွင့်ရေးချိုးဖောက်ခဲ့တာတွေနဲ့ပြန်ပြီးတော့တော်များမြန်မာနိုင်ငံနဲ့ပတ်သက်တဲ့စိတ်ချနေပါလားရှိရအဲ့ဒါဒီမှာဒီနေ့ဆောင်းမိတာလေဒီလိုတင်ဆက်မှာလည်း resolution တွေအများကြီးရတွေ့ရအဲ့လိုပဲဒီအမှုပေါ့နော် ICJ အမှုတွေလည်းဒီဆိုင်ရာတရားဥပဒေကျောင်းသားတွေအပြင်ရှေ့နေရအစပါပြင်ပါတယ်ဒါပေမဲ့ဆရာ genocide ဆိုရင်ဒီအမှုတွေအများမကျနော်ဆိုရတဲ့အမှုတစ်ခုဖြစ်တယ်ပေါ့နော်ဆိုတော့တောင်းတရောအဲ့လိုမျိုး ICJ လိုမျိုးခွင့်ရမှာ genocide အမှုကပြင်မှုကတော့ခဲတယ်ခက်ခဲပြီးတော့ရှာလဲရှာတယ်အခုဒီမြန်မာမှုနဲ့မှာပါတယ်သုံးမျိုးလည်းရှိသေးတယ်ကျန်တဲ့အချိန်ကြီးလာဆိုရင် genocide တွေပါတဲ့အမှုတွေက ICC ပေါ့နော် International Criminal Court တဲ့မျိုးမှာပေါ့ဒီဖြစ်တယ်လို့ရှိရပေါ့နော်ဒါပေမဲ့ဒီအမှုကဘာကြောင့်ဒီတွေကဆက်ရင်စားလဲဆိုတော့စစ်ကကျန်တဲ့ convention ကိုဂမ်ဘီယာရောမြန်မာရောလိုက်လာပြီးတော့ဆိုင်းထိုးထားတယ်။စဉ်းမဲ့လည်းလိုက်ဆိုင်းထိုးထားတယ်ဟာ။ဒါပေမဲ့ဒီလိုမျိုးပြေးဆောင်နေပတ်သက်ပြီးတော့ဂမ်ဘီယာအနေနဲ့တာဝန်ယူပြီးတော့ကျင်းအရေးယူဖို့ကြိုးစားတဲ့ဟာနဲ့ပတ်သက်ပြီးတော့ပေါ့နော်။ဒီလိုမျိုးဒီအမှုကိုဖြစ်ပြက်လာမယ်။ပြီးတော့အခုလောလောဆယ်ဒီ January မှာပဲစဉ်းစားချက်ချတဲ့ဟာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအနေနဲ့ဒီလိုမျိုး response ရှိလာဆိုတဲ့ဟာကိုသိကြအောင်ပြင်ပါတယ်။ကျောင်းသားတွေအနေနဲ့လည်း
ဒီလိုမျိုးပေါ့နော်မရည်မလို့အမြင်ကဘလို့ရှိလဲဒီမြန်မာနိုင်ငံကဒီ ICJ တက်လောက်ရအောင်ပေါ့နော်ဒီလူမျိုးတုံးတက်ဖြတ်မှုတွေကျူးလွန်နေလို့မရည်မလို့အောင်ယူဆလာပြန
်ဒီကျမအနေနဲ့ပြောပေါ့နော်ဒီ genocide ဖြစ်မှာမဖြစ်လားဆိုတာခွင့်ရုံးအနေနဲ့ဆုံးဖြတ်ကြရမှာမဟုတ်ပါဘူးဖြစ်ဖြစ်နဲ့အရာပေါ့နော်ဒီဟာဒီလေအခုချက်ချက်နဲ့နှစ်ခံတနေတနေဖြစ်ဆုံးဖြတ်တာတော့မဟုတ်ဘူးဒါပေမဲ့သိကြတာတော့ ခုလာပါမကမှာပြည်သူကနာတွေရောဒီပေါင်းများစွာ1988ခုနှစ်ကတည်းကရှစ်လောအောက်ကနေပေါ့နော်ဒီမျိုးစုတစ်စုရဲ့အခုမျိုးတွေချင်းချွေထားတာတော့ဒီနေရာကအာရှိတာလေပေါ့နော်ဆိုတော့ဒီအမှုအနေနဲ့ကအမျိုးအဖြစ်ခွင့်ရုံးနေတဲ့လက်ခံတဲ့အပြင်ဒီ professional measure ပေါ့နော်ဒီအထွက်သွားတဲ့ခုနှစ်သိန်းခွဲဟို10 million ကပေါ့နော်ဒီမျိုးကြီးကတော့ဆိုတော့ကျန်သွားတဲ့ရှောက်သွားပြီဒါပေမဲ့ဒီပြည်ရင်းထဲမှာချန်ရင်းထွက်တဲ့6သိန်းခွဲကျော်ဒီကြီးတစ်ကြီးတော့ပါနေကာကွယ်ပေးမယ်တကယ်တော့အရေးကြီးတာအမှန်တိုင်းပြောရဲအာဗိုင်းမှာဒီမှာအနေနဲ့ဆုံးသက်တာပေါ့နော်ဒီကဲလို့ကပြည်ရင်းထဲမှာတရားဥပဒေစိုးမိုးရေးရှိတယ်ပြည်ရင်းရှောက်ရှောက်ဟိုကျူးလွန်တဲ့လူတွေကိုအရေးကြီးနိုင်တယ်တကယ်ပဲခုံရုံးအနေနဲ့ပေါ့နော်တရားပီကြီးတွေကလည်းအမှန်တရားကိုတော့လိုက်ပြီးရက်ပြနိုင်တယ်ရှင်းနေတယ်ကလည်းတော့ကြောက်ရမရှိတဲ့လက်မခင်းလို့လုပ်ရဆိုရင်တောင်းတောင်းလူကြတော့မင်းများကပြည်ပဆိုင်ရာခုံရုံးကိုကျေမှာမဟုတ်ဘူးဒါပေမဲ့မြန်မာနိုင်ငံမှာတစ်ခါမှတကယ်ပြည်ရင်းရှောက်ရှောက်ဒီကိစ္စချိုးဖောက်တဲ့အနေနဲ့အများကြီးပြန်နေဒီလူငယ်တစ်ခုတော့မဟုတ်ဘူးတပိုင်ညာလုံးမှာပြတ်နေတာထင်ရှားပါလိမ့်ပြရတယ
်ခုလောက်တာဆိုရင်ဒီလူခွင့်ရေးတွေလောက်တာဆိုရင်ဒါ20ရှိပြီပေါ့နော်
ဟုတ်ကဲ့ဒီမှာဒီနဲ့ပတ်သက်ပြီးတော့ advocacy level မှာပေါ့နော်ဆိုတော့ခုလသမဂ္ဂမှာပြင်ပြတာဒီစစ်ဆေးရကာဘာအနေစပြီးတော့လည်းဟာပေါ့နော်ဒါပေမဲ့ဒီ Harvard ဥပဒေကြောင်းမှာစာမတင်ရင်တော့ကျွန်မကိုယ်တိုင်ကြည့်နေတဲ့မှာ၄ရက်တည်းဟိုဟာဒီထဲမှာလူခွင့်အာကာကွယ်ရေးမျိုးတွေ positive night defender တွေနဲ့ NGO တွေနဲ့ဒီထဲမှာရှိနေတဲ့ training တွေလုပ်ပြီးတော့ကျွန်မအနေနဲ့ strategic education ခေါ်အမှုတွေကိုအာဒီထဲမှာအာဟိုမျိုးသိနေအမှုတွေနဲ့ပတ်သက်တာတို့ freedom of expression ခေါ်ဟိုဒီထဲမှာလူလုံးလက်လက်ပြောခွင့်ဆိုခွင့်လို့အမျိုးသမီးခွင့်ရအမျိုးသမီးအချမ်းထက်ပြပါရင်လည်းပတ်သက်ပြီးဆိုပြီးတဲ့အမျိုးသမီးဖွဲ့တွေလက်မအဖွဲ့တွေမျိုးသမီးဟန်တီရဲ့စီပါတွေနဲ့တောင်းမဖွဲ့ကြီးတွေနဲ့ဒီပေါင်းလဲပြီးဒီမှာရှင်းနေပြီးတွင်နဲ့ရှင်းနေနေထိုင်နေနေလောက်တဲ့အမှုတွေနဲ့တာဝန်ယူတယ်ပေါ့ဆိုတော့အဲ့ဒါကျွန်မလေးနဲ့တီတီလိုက်တဲ့ဟိုဟာဆက်မိကလည်းဟိုမှာဆက်ချာအကြည့်အဲ့ဒီအဖွဲ့ကြီးမှာလည်း justice trust ပေါ့နော်ဆိုတော့ကြားမှုမှာပေါ့ကျွန်မတို့ဒီလက်ပန်းလက်ပန်းတောင်းမရိုက်ရိုက်နေတဲ့အဖွဲ့တွေပတ်သက်ပြီးဒီတောင်းမတွေအတမရေးပြသရအဲ့ဒီညနှုတ်ပေးဖို့ပါတီရှင်ကံပိုင်းနဲ့လက်ရှိစာမှာလည်းကျွန်တော်တို့အပေါင်းရင်းရတဲ့အလိုဝါလက်ပန်းတောင်းမှာမိဆောင်ပုံနဲ့ပုံပြီးတော့ဂျမ်းတက်ခန့်ချီတဲ့ရှေ့အဟိုဘယ်တောင်းလာပြီးလက်ကျိစာမှာလည်းကျွန်တော်တို့အရင်းကြီးကြတဲ့ရောချင်းကျိစာတွေရဖို့အတွက်ပေါ့နော်ရရပြည့်ကြည့်ကြီးရောရဆိုတဲ့ဟိုဘယ်ပြမလဲဒါစစ်ဘောခရမနယ်ဟိုမှာကျွန်တော်တို့တောင်းရခဲ့တယ်ပေါ့နော်အဲ့လိုကတမပြည်နေရရှိနေတယ်လူတော်ခိုင်နေပေးကြတယ်ဘယ်လိုလိုမျိုးဒီဆိုင်ရာတရားဥပဒေ provision နဲ့ထားပါတော့ဗျာနော်စီတော်တွေ recommendation on rights of the child တွေဒီလိုကြတော့ဒီလိုမျိုးအပြည်ဆိုင်ရာတရားဥပဒေစစ်စာတွေဗျာဘယ်လိုမျိုးပြည်နေလဲမခိုင်ရင်အောင်လုပ်လဲ strategic mediation ခြေခံအမှုတွေပေါ့နော်အမှုတွေလာတာပဲဖြစ်ဖြစ် argument နဲ့အခြေခံဥပဒေကိုသုံးပြီး argument နဲ့လူခွင့်ရ argument နဲ့ဘယ်လိုလုပ်ရမလဲဆိုတာအဲ့လိုမျိုး training တွေကျွန်မလေးနဲ့ဒီတွေနဲ့မှလုပ်ခဲ့တယ်လုပ်ပြီးတော့2016မှာကျွန်မဟာဘယ်ဒီကောင်နဲ့ကျွန်တော်ခေါ်ရတဲ့ရခုလောက်တဲ့အတွက်ကျွန်တော်တို့အခု clinical instructor နဲ့ lecturer on law နဲ့ဟာဘယ်ဒီကောင်မှာဒီကိစ္စနဲ့ပတ်သက်ပြီးတော့ဒါပေမဲ့ကျွန်မရဲ့ဒီမှာ class နဲ့အပြင်ကျွန်မရဲ့ program လိုက်ကကလင်းနဲ့ကျွန်တော်တို့ lecture ကိုကျောင်းသားတွေဆင်ပေးတာပေါ့နော်
ဟုတ်ကဲ့တော့မရင်မနေနဲ့ပေါ့နော်ဒီအနှစ်20မိဘလောက်ကိုဒီလူခွင့်ရေးကိစ္စတွေကိုကြည်ကြည်ပြန့်ပြန့်လုပ်ခဲ့တယ်ထည့်ထည့်ဝင်လုပ်ခဲ့တယ်ဆိုတော့အခုလက်ရှိအခြေအနေမှာရောဒီ ICJ တက်ပြီးတဲ့နောက်ပိုင်းမှာမြန်မာနိုင်ငံအစိုးရဘောပေါ့နော်စစ်တပ်ဘောကသူတို့ရဲ့အဖြစ်အမှုတွေကိုပြောင်းလဲလာရှင
်ကျွန်တော်အနေနဲ့ဒီလိုစကားမြင်လာတော့ပြောင်းလဲတယ်လို့ပြောလို့မရအောင်ရှင်ဒါပေမဲ့ဒီ ICJ အမှုပြတ်တာပြတ်နေတဲ့အခုတည်းက you know ဒီ ICJ အမှုကတော့နေတာရှိတယ်ဒါပေမဲ့စီကြတာတော့ပြည်တွင်းထဲမှာရင်းချမ်းကကြည့်ရမှာတိုင်းပေါ့နော်ကျောင်းကလေးနဲ့ဒီမိုကရေစီတကယ်ဒီမိုကရေစီရောက်အောင်ကြားမှာပေါ့မြန်မာနိုင်ငံအနေနဲ့အဲ့လိုလေဟိုအကြမ်းဖက်မှုတွေဟိုရပ်အောင်ဘယ်လိုလုပ်လဲဆိုတော့အခုရခိုင်ပြည်မှာလည်းဖြစ်နေဒီ ICJ အမှုသာဖြစ်နေတယ်ဒီအေနဲ့တက်မြောက်ကြတဲ့မှာဖြစ်ကြရရပ်ကုန်းရတာလည်းမရှိဘူးအဲ့လိုပဲဒီကျောင်းသားကျောင်းနေကျောင်းနေထဲမှာဘုံတွေကျဲခန့်ချီရတော့ကျောင်းသားဆိုကလေးပင်ရတွေတရားပတ်တာဟိုကလေးကလည်းရောခိုင်းနေတာဆက်ဖြစ်နေတာလည်းရှင်းတာပြောချင်တာလေဒီကရပ်ကုန်းရတာလည်းမမြင်ရဘူးတောက်ပြီးတော့ဘယ်လိုမျိုးမြင်ရရဲ့ဘက်ကိုလမ်းလျှောက်နေဆိုတဲ့ဟာကအတိအကျလည်းမရှိဘူးအကောင့်ထဲပေါ်လာလို့တော့မသိဘူးပေါ်လာလို့ရှင်းတာပြောချင်တာလေဆိုတော့တကယ်လို့ဒါဒီ ICJ provisional measure အမြင်နဲ့ဘယ်လိုကောက်ွယ်ကြည့်လဲတနည်းအားဖြင့်ကျွန်မမျှော်လင့်လာတော့အစိုးရဘက်ကတည်းကအနေနဲ့ကတော့ဟိုတစ်ခုခုတော့လုံးဝနဲ့မျှော်လင့်ချက်ရှိတယ်ဒါပေမဲ့ပေးကြတာတော့ဒီ generation ဖြတ်ချက်ပြီးရက်ရက်အင်းသွားတာလည်းမမြင်ရဘူးတောက်ပြီးတော့ဘယ်လိုမျိုးငြင်းငြင်းရဲ့ဘက်ကိုလမ်းလျှောက်နေစေတဲ့ဟာကအတိအကျလည်းအကောင့်ထဲပေါ်လာလို့တော့မသိဘူးပေါ့နော်ဆိုတော့ငြင်းငြင်းရဲ့ဒီတနည်းအားဖြင့် 翻面一点，然后咱们去上面把在家空间这样子，明天就要被拿没咱们滴滴滴滴经常去里面那帮人家说今天帮小姐姐对阿拉什阿管理的那边都不要的立刻就在那个明天一样的南洋去那些海上港的是吧，咱们明天要做免费样的当中的是免费。Cause it only serves to make me more determined to achieve my final goal.
မယေးမှာတင်ဆက်ထားတဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာပါ။အခုတော့လာမယ့်စနေညတိုက်ရိုက်လေးလိုက်မှာဆွေးနွေးကြမယ့်အကြောင်းအရာကိုပြောပြရင်းဖိတ်ခေါ်ချင်ပါတယ်။ဘာနိုင်ငံအများပြားမှာပြန့်နှံ့ကူးစက်နေတဲ့ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကြောင့်ဘောလုံးမောတွေအပါအဝင်လူစုလူဝေးပွဲလမ်းတစ်ပင်အခမ်းအနားတွေကိုရွှေ့ဆိုင်ပယ်ဖျက်ထားကြပါတယ်။ဒီမနက်ကမှဗိုင်းရပ်ကိုကူးစက်ထားတယ်လို့စစ်ဆေးပြသသူတဦးမှမရှိသေးတယ်နဲ့ဒီအန်ဒရယ်ကနေလုံးဝကင်းလွတ်ပြီလို့ပြောနိုင်တာမဟုတ်သေးပါဘူး။ဒါကြောင့်တိတ်မကြခင်ကာလမှာကြာရောက်တော်မဲ့တကြံရေကစားပွဲတွေကိုပုံမှန်အတိုင်းလုပ်တင်ပါလား။ဒါမှမဟုတ်ပယ်ဖျက်တင်ပါလား။အခုလာမယ့်စနေနေ့တိုင်းရိုက်လိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီအစည်းအဝေးမှာတိုင်းရိုက်ပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုဆွေးနွေးကြတာကိုစာနယ်ပဲဖြစ်ဖြစ်အတန်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရတယ်လို့UA Facebook မှာလည်းမှတ်ချက်ပေးထားလို့ရပါတယ်။တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-32-32-382 ၄ email လိပ်စာက burmese@voanews.com Facebook က VOA Burmese News ဖြစ်ပါတယ်။အဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ခင်ဗျာ။ VOA American တဲ့မြန်မာပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုတော့သုတဆုံလွင် American တခွင်အစီအစဉ်ကိုနားဆင်နိုင်ပါပြီ။ပြည်သူ့အခွင့်အရေးတောင်းဆိုလှုပ်ရှားသူ Rosa Parks အကြောင်းနဲ့ African American သမိုင်းလအဖြစ်အတိအမှတ်ပြုခံရအောင်ဆောင်ရွက်လှုပ်ရှားသူ Carter Woodson တို့အကြောင်းဒီတစ်ပတ်သုတဆုံတဲ့ American တခွင့်အစီအစဉ်မှာကိုအောင်အောင်ကတင်ပြပေးထားပါတယ်ခင်ဗျာ
ဒီခွေတောင်းဆိုလို့ရှာမှုမှာဥဆောင်ပါဝင်ခဲ့တဲ့ African American လူမဲအမျိုးသမီး Rosa Parks ရဲ့နေကျင်ရေးမှတ်တမ်းဓာတ်ပုံအချက်လက်စာရွက်စာရည်တွေကို Congress လွှတ်တော်စာကြည့်လိုက်မှာမကြသေးခင်ကခင်းကျင်းပြသခဲ့ပါတယ်။ပြပွဲစီစဉ်သူ Adrian Cannon က
This exhibit tells the full story
Rosa Parks အကြောင်းအပြည့်အစုံပြသထားပါတယ်။ဒီလူခွေတောင်းဆိုလှုပ်ရှားမှုမှာသူပါဝင်ပတ်သက်ခဲ့တဲ့များအကြောင်းအရာတွေပါအနှစ်140အတွင်းဖြစ်ပျက်ခဲ့တဲ့မိသားစုအခြေအနေသူရဲ့အောင်မြင်မှုရှောက်လန်းခဲ့တဲ့ခရီးနေစဉ်ဘဝသူရဲ့အမွေအနှစ်အားလုံးပါပါတယ်
1955ခုနှစ်ဒီဇင်ဘာတရနေ့ကအဲလဘားမားပြည်နယ်မွန်ဂိုမာရီမှာလူပစ်ကြက်နေတဲ့ကားတွေလူပြူမျိုးသားတယောက်ထိုင်ဖို့ Rosa Parks ဟာသူ့နေရာကိုဖယ်မပေးခဲ့ပါဘူးအဲ့ဒီအချိန်တုန်းက African American လူမျိုးတွေဟာဘတ်စကားရဲ့အနောက်ပိုင်းမှာသာထိုင်ခွင့်ရှိပြီးတကယ်လို့ကားရှေ့ပိုင်းလူပြူတွေထိုင်တဲ့နေရာမှာပြည့်နေလို့ထိုင်ကြရမရှိရင်လူမျိုးတွေဟာသူတို့ခုံကနေဖယ်ပေးရပါတယ်။ကားပေါ်မှာအဲ့လိုနေရာဖယ်မပေးတာကြောင့် Rosa Parks ဟာအဖမ်းခံရပြီးတော့ဒဏ်ငွေပေးဆောင်ခဲ့ရပါတယ်။ဒါပေမဲ့လည်းသူ့လူရဲ့ဟာလူမျိုးတွေပေါ်ခွဲခြားစီးနင်းစေတဲ့အခြေအနေကိုပြောင်းလဲပစ်ဖို့စနပြလှုပ်ရှားမှုတွေပေါ်ပေါက်လာအောင်နှုတ်ဆော်ပေးရရောက်ခဲ့ပါတယ်။
We try to show, as I said in the beginning, the woman behind the civil rights icon.
ဒီလိုအခွင့်အရေးတောင်းဆိုလှုပ်ရှားမှုနောက်ပိုင်းက Rosa Parks ဘဝအကြောင်းပြသထားတာပါ။သူယောဂလေ့ကျင့်နေပုံ၊ယောဂဘယ်လိုအနေအထားမျိုးနဲ့လုပ်ရတယ်လဲဆိုတာကိုရှင်းပြထားတဲ့လက်ရေးမူ။နောက်ကျမတို့မှာတစ်ခုတည်းတော့ရှိတဲ့သူအပြိုပေါ်ဝင်စားမှာအမျိုးသားတဦးနဲ့တွဲရိုက်ထားတဲ့ပုံဒါတွေပြသထားပါတယ်။
အဖိုးဟာတနက်အမြဲဆောင်ထားပြီးတော့အိမ်ထဲကိုအတင်းဝင်ရောက်လာတဲ့ဘသူမဆိုတည်သွားမယ်ဆိုပြီးတော့ချိန်မောင်းခဲ့ကြောင်း Rosa Parks ရေးထားတဲ့စာကိုလည်းပြသထားပါရယ်အဲ့ဒီအချိန်ကအဲလဘားမားပြည်နယ်မှာလူပြူအစွန်းရောက်ဂိုင်း Ku Klux Klan အဖွဲ့ကဒီလူမဲတွေရဲ့အိမ်ကိုအတင်းဝင်ရောက်ပြီးတပ်ဖြတ်သလိုမိရှုဖျက်ဆီးရတယ်ပြပွဲလာကြည့်သူ Craig Miller က
I was certainly alive and aA young lawyer at the time that
Rosa Parks ခေါ်ကြဆက်ဆက်မှုကိုပြန်အန်တူတာကြောင့်နာမည်ကြီးလာတဲ့အချိန်မှာကျွန်တော်ကလူငယ်ရှိနေတယောက်ပါသူ့ခုံကိုဖယ်ပေးဖို့ငင်းဆန်တဲ့ဖြစ်ရပ်ကလည်းတကယ်ကိုမေးမြနိုင်တဲ့ဖြစ်ရပ်ပါသူ့လှုပ်ရှားမှုသမိုင်းတွေကိုဒီနေ့လေ့လာခဲ့ရတာတကယ်ကိုအကျိုးရှိပါတယ
် Rosa Parks ဟာဆယ်စုနှစ်၄နှစ်ကျော်ကြာပြည်သူ့ခွေလှုပ်ရှားမှုမှာတက်တက်ကြွကြွပါဝင်ခဲ့ပါတယ်ဒါကြောင့် Congress လွှတ်တော်ကရွှေစိတ်စုနဲ့သမရကအယက်သားတွေကိုချီးမြှင့်တဲ့အမြင့်ဆုံးလွတ်လပ်ရေးစုစိတ်ချီးမြှင့်ခံရပါတယ်သူဟာ2005ခုနှစ်အသက်62နှစ်အရွယ်မှာကွယ်လွန်ခဲ့ပြီးတဲ့နောက် ကွန်ဂရက်လွှတ်တော်ကရတနာလိတ်ခုံအမှုအောက်မှာသူ့ရုပ်ကလပ်ကိုအများပြည်သူကာရဝပြည်နယ်အောင်ထားရှိပေးခံခဲ့ရပါတယ်ခင်ဗျာ။လွန်ခဲ့တဲ့ရာစုနှစ်နီးပါးကလူမဲတွေရဲ့သမိုင်းကိုဂုံပြူမှတ်တပ်တင်တဲ့လအဖြစ်သတ်မှတ်ဖို့ကြိုးပမ်းခဲ့သူကာတာဂျီဝုဒ်ဆင်ရဲ့ဝါရှင်တန်ဒီစီမြို့တော်ကအိမ်ကိုသမိုင်းဝင်အဆောက်အဦအဖြစ်သတ်မှတ်ထားပါတယ်။အမေရိကန်အမျိုးသားဥယျာဉ်ဌာနဝန်ထမ်းဂျွန်ဖာလာက
Dr. Carter G. Wilson ဟာဂျီမန်းချက်ကြီးကြီးမားမားရှိတဲ့သူတယောက်ပါအခွင့်အရေးဆုံးရှုံးနေသူဘဝတူတွေလွမြောက်ရေးဆောင်ကျဉ်ပေးသူပ
ါအသားရောင်ခွဲခြားဆက်ဆံမှုလူမဲတွေရဲ့တမိုင်းဖောက်ပြက်မှုတွေကိုစန့်ကျင်တိုက်ဖက်တဲ့အနေနဲ့တမိုင်းပညာရှင်လည်းဖြစ်ကျောင်းဆရာလည်းဖြစ်သူ Wilson ဟာလူမဲတွေရဲ့ဘဝနဲ့ယဉ်ကျေးမှုကိုထိန်းသိမ်းမှုအဖွဲ့ဖွဲ့စည်းခဲ့ပါတယ်
And Dr. Wilson felt that if he could somehow
Megan Roy ဘာတွေကျွန်ပြခံခဲ့ရတာတဲ့ပိုဆိုးတဲ့အခြေအနေရရက်ကိုအများသိအောင်ဆောင်ရွက်နိုင်မယ်ဆိုရင်လူမျိုးရေးခွဲခြားမှုတွေတီချာဖိနှိပ်ဆက်ဆံခံရမှုတွေအဆုံးတတ်နိုင်လိမ့်မယ်လို့သူကယုံကြည်ပါတယ်
Wilson ဟာအမေရိကမှာရှိတဲ့လူမဲလူဦးရေကိုပြုစုခဲ့သလို African American ဆိုင်ရေးဆရာ Booker T. Washington ရဲ့လက်ရေးစာမှုတွေကိုလည်းစုဆောင်ခဲ့ပြီး Negro သမိုင်းဂျာနယ်မှာဖော်ပြခဲ့ပါတယ်ဒေါက်တာ Wilson ရဲ့အကြောင်းရှင်းပြသူDexter Hamlet က
I want folks to walk through this exhibit.
ဒီအိမ်နဲ့ဖြတ်လျှောက်ပြီးဒေါက်တာဝုဒ်ဆွန်ရဲ့ဘဝကိုပြန်ပြောင်းထင်ဟပ်ကြည့်စေချင်ပါတယ်။ဒီအိမ်ကနေလူ့ခွေဒန်းတူရဖို့လှုပ်ရှားမှုသမိုင်းနဲ့သူ့ဘဝအကြောင်းတွေကိုလည်းပြောပြပါမယ်
။ African American ရဲ့ဘဝနဲ့သမိုင်းလေးလာရေးအသင်းကို1955ခုနှစ်ကဝုဒ်ဆွန်ကဖွဲ့စည်းတည်ထောင်ခဲ့တာပါ။အသင်းဝင် Barbara Dunn က
From 1922 when he purchased this home until 1950 when he died.
1922ကဒီအိမ်ကိုသူစဝယ်ခဲ့တာဖြစ်ပြီးတော့1950မှာသူကွယ်လွန်ခဲ့ပါတယ်။သူကအင်မတန်ဉာဏ်ကောင်းပါတယ်။သူရေးခဲ့တာတွေကိုတခြားသူတွေကမထုတ်ဝေမှာကိုစိုးရင်ပြီးသူကိုယ်တိုင်ဒီအိမ်ကနေရိုက်နှိပ်ဖြန့်ချီခဲ့ပါတယ်
။ဒေါက်တာဝုဒ်ဆင်ဟာသူ့အိမ်မှာလူမဲအခွင့်အရေးလှုပ်ရှားတောင်းဆိုသူတွေခေါင်းဆောင်တွေသမိုင်းပညာရှင်တွေကိုခေါ်ပြီးတင်နန်းပေးလေရှိပါတယ်။သူ့အိမ်ကိုယဉ်ကျေးမှုစင်တာအဖြစ်နဲ့လဲသူကမြင်စေခြင်းခဲ့တာပါ။သမိုင်းပညာရှင်ဂျူလီယာဂုဒ်မန်ဂက်ဖနီက
လူမဲတွေကိုဂုံပြူတဲ့သမိုင်းတွင်လာအဖြစ်လေးလာရုံသာမဟုတ်ပဲအောင်မြင်မှုတွေအတွက်ဂုံပြူတင်တဲ့အချိန်အခါဖြစ်တယ်ဆိုတာကိုလည်းတောင်းသားတွေကိုပြောပြသွားပါမယ
်ကာတာဝူချင်ရဲ့အမွေနှစ်နဲ့သူ့အိမ်ဟာအာဖရိကန်အမေရိကန်တွေအတွက်အဖိုးမပြတ်နိုင်တဲ့နေရာတစ်ခုအဖြစ်ကျန်ရှိနေမှာပါခင်ဗျာရှိတဲ့မြောက် construction ပြိုင်ပွဲမှာဂျူနာပဲမျိုးစုံအသီးအရွက်တည်တည်စီသူဘူးထောင်တဲ့ချီကိုအသုံးပြုပြီးတော့ရုပ်ပုံဖော်ကြပါရယ်ကျောင်းသားတွေဆရာတွေစီးပွားရေးလုပ်ငန်းရှင်တွေဟာအစုအဖွဲ့လိုက်ပြိုင်ပွဲဝင်ကြပါရယ် Fredericksburg အစားတောက်အလူခံဌာနက Stephanie Shirley ကပြိုင်ပွဲအကြောင်းအခုလိုရှင်းပြပါရယ်
We have 9 participants this year
နေ့မှာအလုံး6ဘွဲ့ပါတယ်ဆိုတော့စီသူဘူးပေါင်9000လောက်သုံးရမယ်တဘောပါဘယ်သူပဲဖြစ်ဖြစ်ဝင်ပြိုင်နိုင်ပါတယ်တစ်နှစ်ပတ်လုံးရှိနေမှာပါ
ကျိုင်းဝမ်းမှာအသုံးပြုမဲ့စီသူဘူးတွေကို Fredericksburg မြို့ကန်တွေကလှူဒန်းခဲ့တာဖြစ်ပြီးဘလို့ပုံစံမျိုးပုံဖော်မလဲဆိုတာကတော့ပြိုင်ပွဲဝင်တွေလွတ်လပ်စွာဆုံးဖြတ်နိုင်ပါတယ်။ဒါပေမဲ့လည်းဒီနှစ်ပြိုင်ပွဲမှာ Las Vegas မြို့နယ်ဆက်ဆက်တာတွေကိုပုံဖော်ပြသမှာပါ။ပြိုင်ပွဲဝင် Kevin Sheffer က
ပိုကာဖဲချက်ပတ်စံစားသုံးတဲ့ချစ်နဲ့အာစာလုံးပုံတွေလုပ်ခဲ့ပါတယ်။ Vegas နဲ့ပတ်သက်တာတွေကိုတခြားသူတွေကလည်းလုပ်ကြတော့ကာစီနိုနဲ့ပတ်သက်တာကိုလုပ်ဖို့ရွေးလိုက်တာပါ။
ပြိုင်ပွဲဝင်ရဲ့ပုံတွေကိုကဏ္ဍခုနှစ်ခုခွဲပြီးတော့ဒိုင်လူကြီးတွေကရွေးချယ်ပါတယ်အေမီလာဆန်ကာပရီယာရာက
အရေးအသွေးတိစောက်မှုအပိုင်းဘူးမှန်ပါတဲ့ဒစိတ်တွေကိုပါဘလို့အသုံးပြုခဲ့သလဲအဓိကကတော့စမ်းသစ်ဖန်တီးမှုအပိုင်းကိုကြည့်တာပါနောက်တစ်ခုကတော့ဘလို့စီတုတ်ဘူးအမျိုးအစားကိုသုံးတယ်လဲဥပမာဒီပရိုတိန်းနောက်တစ်ခုကရှက်ရှက်ပါပါလှူကြတဲ့ဈေးကြီးတဲ့စီတုတ်ဘူးတွေကိုသုံးရင်ပိုးပြီးတော့အမှတ်ပေးပါတယ
်ကန်ဆက်ရှင်ပြိုင်ပွဲဟာ Fredericksburg မြို့မှာကျင်းပတဲ့ပြိုင်ပွဲသာမဟုတ်ပဲအစားအစာလိုအပ်တဲ့မိသားစုတွေကိုကူညီထောက်ပံ့မဲ့နိုင်ငံတကာလှူရှားမှုလည်းဖြစ်ပြီးတော့စေတနာဝန်ထမ်း3000ကျော်လောက်ပါဝင်ကြပါတယ်ဒီပြိုင်ပွဲကို1992ခုနှစ်ကတည်းကစတင်ခဲ့တာဖြစ်ပြီးကမ္ဘာတစ်လောမြို့ပေါင်း190ကျော်မှာပြိုင်ပွဲကျင်းပခဲ့ပါတယ်လွန်ခဲ့တဲ့နှစ်ချီကာဂိုမြို့မှာကျင်းပခဲ့တဲ့ပြိုင်ပွဲကတော့အကြီးဆုံးဖြစ်ခဲ့ပြီးတော့လိုအပ်သူတွေကိုလှူဒန်းဖို့စီသူဘူးကီလိုဂရမ်6000ကျော်မြို့ကန်တွေကလှူဒန်းခဲ့ပါတယ်ခင်ဗျာ
သို့သော်ဆိုရင် American Queen ကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့ Docking မြို့သက် Season တင်ဆက်ပေးနေတဲ့သိပ္ပံနဲ့နေပညာကဏ္ဍပြန်လဲထုတ်လွှင့်ချက်ကိုနားဆင်ရပါမယ်ခင်ဗျာ
မြန်မာနိုင်ငံမှာကွန်ပျူတာရဲ့လှုပ်ဆောင်မှုစူးစမ်းသူတွေနဲ့
တဘာမဝင်းကျင်ကာကွယ်ရေးအတွက်ကြိုးစားသူတွေအကြားအခြေတင်ဖြစ်နေတဲ့ပြဿနာတွေတဲကကြောင်မီသွေးလောင်စာသုံးဓာတ်ထုတ်လုပ်မှုလည်းပါပါတယ်။ဒီပြဿနာနဲ့ပတ်သက်ပြီးစွမ်းရည်ဝင်ကြီးဌာနဒုဝင်ကြီးဟောင်းဖြစ်တဲ့အင်ဂျင်နီယာဦးမော်သာထွေးရဲ့အမြင်ကိုဒီတစ်ပတ်မှာပြောပြပေးမှာပါ။မြန်မာနိုင်ငံဟာကမ္ဘာမှတမကအရှိတောင်အာရှမှာပါတဦးချင်းစွန့်ရင်သုံးဆနိုင်တဲ့ပမာဏအနည်းဆုံးနိုင်ငံမှာရေအားတန်ရန်စာတအကျွေးဝနေပေမဲ့အပြည့်အဝမသုံးနိုင်သေးချိန်မှာနောက်အလားလာကောင်းတစ်ခုဖြစ်တဲ့ကြောင်မီးသွေးလောင်စာကိုသုံးဖို့အတွက်စဉ်းစားသင့်မသင့်ကြည့်ကြအောင်ပါမြန်မာနိုင်ငံမှာကြောင်မီးသွေးဟာကောင်းကောင်းမွန်မွန်မထွက်ပါဘူးဆရာကြောင်မီးသွေးအမျိုးအစားမြန်မာရယ်ဆရာတကယ်လို့ကြောင်မီးသွေးနဲ့မျက်စစ်ထုတ်ဖို့လုပ်မယ်ဆိုလို့ရှင်ဒီဆက်ရုံနဲ့တဲဖို့အတွက်ကြောင်မီးသွေးကိုပြိပနဲ့ဝယ်ရမှာပါဆရာဆိုတော့အဲ့ဒီလိုမျိုးဝယ်ပြီးတော့မျက်စစ်ထုတ်ရတာကြိုက်ပါမလားဆရာအချိန်နည်းနည်းရှင်းပြပေးပါဆရာ
ဒီလိုရှိတယ်ကြောင်မီးသွေးကတော့အခိုင်သေးစွာကြီးတယ်ပြည်ပို့ဆောင်တာဆိုတာရှိတယ်ဗျအခိုင်သေးစွာကျွန်တော်တို့ကအင်ဒိုနီးရှားတို့ဒီဩစတြေးလျတို့မှာအခိုင်သေးပေါ့ဗျာဒီဟာအခိုင်သေးနဲ့ကျွန်တော်တို့ကပြည်ပို့ဆောင်တာနဲ့တွေ့လို့ရှင်မြန်မာနိုင်ငံရဲ့တင်ပြပါရီကြားရိုးတန်းကကွာအလုံးဝေးကွာတဲ့နေရာမဟုတ်ဘူးကြ။ဒီမှာထိုင်းနိုင်ငံလိုနေရာနဲ့အင်ဒိုနီးရှားနဲ့အကွာအဝေးနဲ့ကျွန်တော်တို့ဒီကဒီတနေတာကြီးတိုင်းတိုင်းဟိုတိုင်းရဲ့အကွာအဝေးနဲ့လည်းဘာမှမကွာဘူးကြ။အဲ့တော့သူရဲ့တဘောကတော့ပေပုဆောင်ကအပေါင်းကျွန်တော်အထိုင်သေးပေါ့ဗျာ။ပေါင်းတဲ့ချိန်မှာအဲ့ဒီဈေးနဲ့တွက်ရင်ကိုပဲလုံရင်ကိုပဲဓာတ်ထုတ်လို့ကတယူနစ်ကို 7.7 စင်ပေါ့ဗျာ။အမေရိကန်ဒေါ်လာနဲ့တွက်ရင်စင်ပေါ့။ 7.7 စင်နဲ့ကျွန်တော်ကလုံနိုင်သေးတယ်ကြ။ဒီမှာနိုင်ငံထဲမှာဈေးလျက်စနဲ့လုတ်တယ်ဆိုရှင်ထုတ်လို့မှုဈေးက5 to 6ကျွန်တော်90နဲ့6ဆင့်ကြားမှာထွက်တယ်ကြ။အဲ့တော့ကြောင်မီးသွေးကိုနိုင်ငံခြားဝယ်သွင်းလဲပဲ7ဆင့်သာသာနဲ့ကျွန်တော်တို့ကမြန်မာကကြိုက်တဲ့လောက်ဒီမိပညာအမြင့်တော်ဗျာအခုနောက်ဆုံးပိတ်ဂျပန်ကတက်ဆင်တဲ့စက်ကရိယာကဘလာတွေအတုံးလုံးပါတဲ့မိပညာအမြင့်နဲ့ကိုတက်လို့ရတဲ့ဓာအားကိုကျွန်တော်ထုတ်လို့ရတယ်ဗျာ
။ဟုတ်ကဲ့ဆရာမြန်မာနိုင်ငံမှာအခုကြောင်မီးသွေးသုံးဖို့အမတန်ကြောက်နေကြပါတယ်ဆရာ။ကြောင်မီးသွေးကိုသုံးပြီးတော့ဓာအားရက်စစ်ဓာအားထုတ်တာဟာကြောက်တင်ပါသလားဆရာ။နည်းနည်းရှင်းပြပေးပါ။အ
ဲ့ဒါဘယ်လိုရှိရဲဗျာ။ကျွန်တော်တို့ကြောက်တင်ပါသလားဆိုတာအမေရိကန်မှာဒီသူ့နိုင်ငံစီးပွားရေးကိုမကြောက်တော့ကြောင်မီးသွေးတွေနဲ့ဒီကူးတယ်ပြီးလို့ရှိရင်သူ့နိုင်ငံထဲမှာ38ရာခိုင်နှုန်းတော်လေးအစ်စ်ကိုကြောင်မီးသွေးနဲ့မောင်းနေတယ်။နောက်တစ်ခါကျွန်တော်တရုတ်နိုင်ငံဆိုလို့ရှိရင်68ရာခိုင်နှုန်းကြောင်မီးသွေးနဲ့မောင်းတယ်။အိန္ဒိယဆိုရင်86ရာခိုင်နှုန်းမောင်းတယ်။ထိုင်းနိုင်ငံဆိုရင်22ရာခိုင်နှုန်းမောင်းတယ်။ဗီယက်နမ်ဆိုလို့ရှိရင်ကျွန်တော်30ရာခိုင်နှုန်းလောက်ကိုကြောင်မီးသွေးနဲ့မောင်းတယ်။နောက်ဆုံးပိတ်ရေအားရစစ်တွေအပေါ်ကျော်ရပါတယ်ဆိုပြီးတော့မှသင်္ကြန်ကိုရောင်းနေတဲ့လာဥစ္စာပြီးခဲ့တဲ့ဒီနှစ်လောက်ကပဲမက်ဂါဝတ်1800ကျော်စောင့်ကြည့်စစ်အုပ်ကြီးတယ်အဲ့လိုပဲသဘောဝတ်ထမ်းငွေတွေရောင်းနေပါတယ်ဆို LNG ထုတ်ရောင်းနေပါတယ်ဆိုတော့ဒီမလေးရှားကစောင့်ကြည့်ကို300လောက်နဲ့ပြည်စစ်ဓာတ်အပြင်ထုတ်ရောင်းနေတယ်ဆိုတော့ဒီနိုင်ငံတွေကျွန်တော်ပြည်စစ်ဓာတ်အားထုတ်တဲ့နေရာမှာဒီလောက်မက်ဂါဝတ်တွေအများကြီးကိုစောင့်ကြည့်နဲ့ထုတ်တယ်ဆိုလို့ရှိရင်ကျွန်တော်တို့ရဲ့တောက်တင်တယ်ဆိုလို့ရှိရင်အဲ့လူတွေဘယ်လို့တော့မလဲဆရာမရေအကျွန်တော်တောက်တင်တာကမတောက်တင်ဘူးလားဆိုတော့ဆရာမကိုကျွန်တော်သင်္ကန်းအနေနဲ့အသေးစိတ်ကျွန်တော်ဓာတ်ပုံရပစ္စည်းတွေကျွန်တော်မပြောတော့ဘူးဖွံ့ဖြိုးပြီးဖွံ့ဖြိုးတဲ့ဒိနာအင်နာလိဂျင်းရောပါရောတနေ့ဒီကဘာလုံးကအကုန်လုံးသုံးနေတာဘာဖြစ်လို့သုံးတာလဲဆိုတာလေးပဲကျွန်တော်ကသုံးကြရတော့မယ်ကလေးပါ
ဟုတ်ကဲ့ပါဆရာကျောင်းကြီးတွေကိုထုတ်တဲ့အခါမှာအစ်စ်နဲ့နီးပညာသုံးရင်လူတွေအတွက်အန်ဒီရဲ့နည်းနည်းရော့ပါတယ်လို့ပြောပါတယ်ဆရာဆိုတော့ဒီကြောင်မီးသွေးထုတ်တဲ့အနေနဲ့မျက်စိဓာတ်ထုတ်တဲ့ကံမှာအဆင့်မြင့်နည်းပညာဘယ်လိုနည်းပညာကိုသုံးရမလဲပြောပြပေးပါဆရာ
။ Yeah အဲ့ဒါကြတော့ကျွန်တော်ကတော့နည်းပညာသွားတော့ဒီကကြောင်မီးသွေးရိုးရိုးမီးရှို့ပြီးတော့ဟိုတုန်းကဒီထားသက်ကောင်းကြီးကျွန်တော်ကြောင်မီးသွေးနဲ့သွားတယ်နောက်ပြီးတော့ပင်လယ်ကြီးမောကြီးကြောင်မီးသွေးမီးရှို့ပြီးတော့သွားတယ်ဆိုတော့ဖြစ်ကနေပြီးတော့ကျွန်တော်ကကြောင်းလာလိုက်တာကြောင်မီးသွေးမှာအဆင့်ပေါင်းရောက်များစွာလူတွေဒုက္ခဖြစ်နေဟာတွေရေရေခံစားရတဲ့ဟာတွေချော့ချတော့16ဆင့်လောက်ရှိရတယ်ကျွန်တော်အဲ့16ဆင့်လောက်ထဲကကျွန်တော်တို့နိုင်ငံမှာဒီကမ္ဘာ့ရဲ့ World Health Organization က10ခုလောက်ဒီကနိုင်ငံရင်းနှီးထိန်းနိုင်ရင်းတို့ပဲလူတွေစုရတော့နေရာမဟုတ်တဲ့နေရာတွေမှာကျွန်တော်တို့ကထိန်းသိမ်းမောင်းနေစင်ရတယ်လို့ကျွန်တော်ကသိထားပါတယ်။ဒီမှာကျိုးရဲကွာတော့တာဝန် outside ထွက်တဲ့ကိစ္စရှိနေ၊စာပေါ်ပိုင်း outside ထွက်တာရှိနေ၊ night class outside ထွက်တာရှိတယ်ပေါ့။နောက်တစ်ခါအမုံမမွားထွက်တာရှိတယ်ပေါ့ဗျာမျိုးစုံပေါ့။အဲ့ဒါတွေအားလုံးကိုချော့ချတဲ့အဆင့်ပေါင်းက16ဆင့်လောက်ရှိတယ်။ဒါနဲ့နောက်ဆုံးပိတ်ဆယ်လေးဆနာ16အဆင့်ဆိုတဲ့ဟာတော့တဘာမှာတချို့သုတေသနလုပ်နေတဲ့အဆင့်လည်းရှိပါသေးတယ်။တဘောအဲ့လောက်ကြီးအဆင့်ကြီးညင့်လာတော့မှကျွန်တော်ဂျပန်ကတောင်မှအဲ့15 16အဆင့်လို့ရှိတယ်။နောက်ဆုံးအဆင့်ညံ့တဲ့ဟာကိုသုတေသနလုပ်တော့မှရှိပါတယ်။ဘာလို့လဲဆိုတော့၄ကြီးလောက်ပါ။အဲ့တော့ကျွန်တော်ကနံပါတ်1အဆင့်လောက်ကနေပြီးတော့နံပါတ်14လောက်ရှိအောင်ဒီကမ္ဘာလုံးမှာဒီကြိုင်နဲ့ဉာဏ်ပညာအမြင့်တွေကိုကျွန်တော်ကစက်စင်သုံးဆဲမယ်ဆိုလို့ရှိရင်သူငိုဖတ်တင်တဲ့ဟာတဲ့ကျွန်တော်ကအဲဒီမီနီမိုက်ဖြစ်တဲ့ဒီလိုစူးစူးတွေကိုကျွန်တော်ကဆွတ်ဆန့်နိုင်ပါတယ်လို့ပြောရ
ဟုတ်ကဲ့ပါဆရာတခြားနိုင်ငံတွေမှာသုံးနေတဲ့ဤပညာမြင့်အနေထားလေးတွေလည်းသိပြရစီ
ကျွန်တော်တို့ကဟိုပေါ့နိုင်ငံအပြည့်အစုံ တဘောကဂျပန်မှာနိဗ္ဗာန်မြင်နေကြတယ်အမေရိကန်မှာအဲ့လောက်မမြင်တဲ့စေုံတွေလဲနေတယ်အိန္ဒိယမှာအဲ့လောက်မမြင်တဲ့စေုံတွေလဲနေတယ်တရုတ်မှာအဲ့လောက်မမြင်တဲ့စေုံတွေလဲနေတယ်ဒါကဖြစ်လို့အဲ့လိုနေခဲ့ရလဲဆိုတော့ဒီနေ့နဲ့နှစ်ပေါင်းအစိတ်30 40ဟာသူတို့စီးပွားရေးဖြစ်ချင်လို့သူတို့နိုင်ငံဖွံ့ဖြိုးချင်လို့သူတို့ဒုက္ခခံပြီးတော့တည်ခဲ့ကြလို့သူလည်းပဲသူဖွံ့ဖြိုးလာပြီးတော့ဂျမားရဲ့အဲ့လိုဖြစ်တဲ့အချိန်မှာအခုတို့ကအဲ့အစိတ်30ဆိုတဲ့စက်တွေကိုသူက short ချလိုက်အစိတ်30တုန်းကဖောင်းနေတဲ့ကျွန်တော်နိဗ္ဗာန်နဲ့တဲ့ဒီစီရီအတုံးဆွဲတာတွေကျွန်တော်မပါရပါဘူးနိဗ္ဗာန်မြင့်ဒီစီရီမပါရတော့ short ချပြီးတော့အခုပြန်တဲနေရကပြန်တဲတော့ဘယ်လောက်တဲလုံးဆိုရင်ဟိုတနေ့ကအီဂျစ်မှာအခုစပြီးတော့တဲတာမဂါဝတ်6ပေါင်နဲ့အီဂျစ်မှာဒါအီဂျစ်ဆိုရင်နိုင်ငံကြီးဆိုရင်ဒါနိုင်ငံလုံးကိုပြီးပေးနေတယ်ပြောမှာရေလဲအဆမ်ဆိုတဲ့တမန်ကြီးကလည်းပြီးပေးနေတယ်အဲ့လိုပဲတင်ရောက်မှလည်းပဲဟိုတနေ့ကမဂါဝတ်4ပေါင်တစ်လုံးစပြီးတော့တဲတယ်ကဆိုတာကတော့ကျွန်တော်ကဘာပြောလဲဆိုတော့သူကနောက်ပိုင်းကြလို့ရှိရင်လူတွေကိုဒုက္ခပေးတဲ့ဟာတွေကို short ချနိုင်တဲ့အဆင့်တွေကဒါပြီးရဲ10စုနှစ်တစုလောက်ကတည်းကစပြီးတော့သူတို့တော်တော် short ချနိုင်ပါတယ်အခုချိန်ပြေတော့ short ချနိုင်ပါတ
ယ်မြန်မာနိုင်ငံမှာကြောင်မီးသွေးသုံးထုတ်ဖို့ကြိုးစားတဲ့အနေထားရော
ကျွန်တော်တို့ဟိုတလောတုန်းကစီရင်မှာလုပ်တဲ့ဒေါ်လန်းကင်ဖင်းတို့ဝင်းချိုးတို့လုပ်နေဆိုတဲ့ဟာကသူကယုံကြည်မှုအပြည့်နဲ့ဗျာယုံကြည်မှုအပြည့်နဲ့ဆိုတာအဲ့ဒီမှာရှိတဲ့လျှက်စစ်ဝင်ပြတယ်ကျွန်တော်တို့ရှိမှာလျှက်စစ်ဟိုတော့ဒီအမေကားနဲ့သွားတာဆိုသူကလည်းဒီတာပိုင်းတွေ guest တွေ guest တာပိုင်းတွေကြောင့်မျိုးစေုံတွေအားလုံးကိုသူမောင်းလာခဲ့လေကြာအဲ့တော့သူကဓာတ်တွေကိုနားလေလေအဲ့လိုပဲဝင်းချုပ်ကြီးကလည်းဖြစ်ချင်တယ်နောက်တစ်ခါကျွန်တော်တို့တင်းငင်းငယ်ရဲ့အဖွဲ့အစည်းကလည်းဖြစ်ချင်တယ်ကြာဒါတိုင်းနဲ့ဘာကြောင့်မဖြစ်သေးရလဲဆိုတော့ဒါတော့နည်းနည်းလေးတော့ပြောရမှာနည်းနည်းဖြစ်ပါတယ်ဘာလို့ဆိုတော့အခုဒီမဖြစ်သေးတာဘာကြောင့်လဲဆိုတော့ဒီဘက်ကတာဝန်ခံမှုတာဝန်ယူပြီးအပြည့်အဝနဲ့လုပ်ကြမယ်ဒီနေရာလည်းပဲလက်ခံမယ်ဆိုလို့ရှိရင်ဒါဖြစ်တဲ့လေလို့ကျွန်တော်ကယူဆတယ
်အင်ဂျင်နီယာဦးမော်တာထွေးရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်သက်တိတ်ပန်တဲ့မြို့ပြညာကဏ္ဍကိုဒီမှာပဲကျင်းနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါ
တော့ကမြို့သက်စီရင်တက်ဆက်ပေးနေတဲ့သိပ္ပံရဲ့ဒီပညာကဏ္ဍပြန်လဲထုတ်လွှင့်ချက်ဖြစ်ပါတယ်အခုမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနအီစီစဉ်အစားဆုံးကိုမနက်၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ20 kHz 1.3 ညလိုင်းဒိုမီတာ25 kHz 1.3 ညလိုင်းဒိုမီတာ30 kHz 633ကတွေကနေပြန်လဲနားဆင်နိုင်ပါတယ်ခင်ဗျာကုရောစနေနေ့မနက်ခင်းသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပေးပါမယ်
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်အမေရိကန်ပြည်အောင်စုမှနိုင်ငံတော်အရေးပေါ်အခြေအနေဖြစ်သမ္မတဒေါ်နယ်ထရမ့်ကတောက်ချနေမှာကြေညာလိုက်ပါတယ်။နိုင်ငံတစ်ပါးကဆေးရုံနေနဲ့အရေးပေါ်အခြေအနေအတွက်အသင့်ပြင်ဆင်ထားကြဖို့အတွက်လည်းတောက်ချနေမှာအင်ဂျီရောကညွှန်ကြားထားတယ်လို့ဆိုပါတယ်။ဒါဟာ1988ခုနှစ်စတက်ဖို့အဲဥပဒေအရအတိုင်းပြည်မှာအရေးပေါ်အခြေအနေမျိုးနဲ့ကြုံတဲ့အခါသမ္မတရဲ့အခွင့်အာဏာနဲ့အခုလိုအရေးပေါ်အခြေအနေကိုကြေညာတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်အမေရိကန်ပြည်အောင်စုမှနိုင်ငံတော်အရေးပေါ်အခြေအနေဖြစ်သမ္မတထရမ့်ကတောက်ချနေကြေညာလိုက်ပြီးတဲ့နောက်အစိုးရရဲ့ရန်ပုံငွေဒေါ်လာဘီလီယံ40ကျော်ကိုသုံးစွဲခွင့်ရှိတဲ့အေဂျင်စီအနေနဲ့ဒီအရေးပေါ်အခြေအနေတွေကြုံလာတဲ့နေရာတွေကိုအလင်းအမြန်တွားရောက်ကူညီပေးနိုင်မယ်လို့ဆိုပါတယ်။ထို့နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ဖြစ်ပေါ်ခဲ့ပေမဲ့အခုချိန်မှာတော့ဒီရောဂါဖြစ်ပေါ်မှုရဲ့ဗဟုအချက်ချာနေရာဟာဥရောပတိုက်ဖြစ်လာနေပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲကတောက်ကြနေမှာပြောပါတယ်။ဒါပြင်ရောဂါပိုးကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ရေးအတွက်နိုင်ငံအသီးသီးကခုအစီအစဉ်တွေကိုလုပ်ကြမယ်စာအားလုံးဝိုင်းဝန်းပူးပေါင်းလုပ်ဆောင်ကြဖို့တိုက်တွန်းပါတယ်။ဒီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်စတင်ပြန့်နှံ့ရန်ဝူဟန်မြို့ကိုအမေရိကန်စစ်တပ်ကဗိုင်းရပ်စ်ပိုးယူလာတာဖြစ်နိုင်ကြောင်းတရုတ်နိုင်ငံကပြောဆိုလိုက်တဲ့အတွက်အမေရိကန်နိုင်ငံသားဝန်ကြီးဌာနကတရုတ်အံမတ်ကိုတောက်ချနေမှာဆင့်ခေါ်ကန့်ကွက်လိုက်ပါတယ်။တရုတ်အံမတ်ကြီးကိုအမေရိကန်လက်ထောက်နိုင်ငံသားဝန်ကြီးဒေးဗစ်စတေဝတ်ကပြင်းပြင်းထန်ထန်သတိပေးပြောဆိုခဲ့တာလို့ဆိုပါတယ
်။စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုဇော်ဝင်းနိုင်ငံကကြေညာပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုညာဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ပီတာဟက်ဒလေးဖြစ်ပါတယ်။အစီအစဉ်မှုကကျွန်တော်ရေမထုံပါ။ဒီကနေ့ညနေပဲ6နိုင်ခွဲကနေ9နိုင်အထိထုတ်လွှင့်မဲ့အစီအစဉ်တွေကို9mm second, 9mm second, 9mm 25တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ်။ VO ကိုနားဆင်တဲ့အတွက်ကျေးဇူးပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေပါစေ။
This program has come to you from the Voice of America, Washington.